Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်အောက်တိုဘာလ6ရက်တောက်ကြနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုထားရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖန်ယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဒီနေ့2019ခုနှစ်အတွက်ညဉ့်ညဲနိုဘယ်ဆုကိုနျူကလ িয়ার လက်နက်ပြသရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ ICAN ကိုချီးမြှင့်လိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေဆက်လက်ထွက်ပြေးနေဆဲဖြစ်တာကြောင့်အရေးပေါ်အကူအညီပေးနိုင်အောင်ပြင်ဆင်ထားဖို့ကုလသမဂ္ဂကသတိပေးပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူညင်ညာပေးသွားမှာပါ။
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ရခိုင်ပြည်နယ်ပြဿနာဆိုင်ရာသတင်းလွှာတွေနဲ့အတူနှာဆင်ရမှာက
ကုန်းတဲ့စိတ်ကန်းတွေကိုကျွန်တော်တို့စနစ်တကျတိစောက်ပြီးဒီရနေမှာတဆင့်ရန်ကုန်မြို့ထဲကိုကုန်းတစ်တာရင်ကားတွေကုန်းကားတွေဝင်စရာမလိုတော့ဘဲနဲ့ဖြတ်တန်းသွားနိုင်တ
ယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှာနှာဆင်ကြရပါမယ်ဒါအပြင်အမေရိကန်နဲ့ရုရှားဆက်ဆံရေးဆိုင်ရာသတင်းလွှာတွေဘက်ကိုလည်းတင်ပြပေးပါမယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
ဒီနေ့2019ခုနှစ်အတွက်ငင်းချိုင်းနိုဘယ်ဆုကိုနျူကလ িয়ার လက်နက်ပြသရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ ICAN ကိုချီးမြှင့်လိုက်ပါတယ်။နျူကလ িয়ার လက်နက်တွေရဲ့အန်ဒီယာအရင်တုန်းကတည်းကပုံမှန်ကြီးထွားလာနေချိန်မှာဖြည့်အားဖြင့်နျူကလ িয়ার လက်နက်ပြသရေးကြိုးပမ်းနေတဲ့အဖွဲ့ကိုစုပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းနော်ဝေးနိုဘယ်ကော်မတီကပြောဆိုလိုက်တာပါ။နျူကလ িয়ার လက်နက်တွေကြောင့်လူသားတို့ပေါ်ကြီးမားတဲ့ဘေးအန္တရာယ်ကြောက်နေတာကိုအများအာယုံဆိုင်လာစေဖို့နဲ့နှုတ်မြူလက်နက်တွေကိုတားမြစ်ကန့်သတ်ထားတဲ့သဘောတူညီချက်တွေပေါ်အခြေခံပြီးအောင်မြင်မှုတွေရအောင်ထူးထူးခြားခြားကြိုးပမ်းနေတာတွေအတွက်စုချီးမြှင့်နေတာဖြစ်ကြောင်းလဲနော်ဝေးနိုဘယ်ကော်မတီဥက္ကဋ္ဌဘရက်ဒ်ရိုက်စ်အန်ဒါဆန်ကစုချီးညားတဲ့အခမ်းအနားမှာပြောဆိုသွားပါတယ်။ချင်းချောက်ပြောဆိုမှုတွေနဲ့တူစကားလုံးတွေနဲ့ပေါ်ပြနိုင်လောက်တဲ့ထိတ်လန့်စရာဖြစ်ဖြစ်တွေကိုဥတီစေနိုင်တဲ့တင်းမာမှုတွေကမ္ဘာတဝန်ကြီးထွားနေချိန်နျူကလ িয়ার လက်နက်တွေကိုလက်မခံကြောင်းတက်ဆိုင်ရာနိုင်ငံတွေကကြေညာဖို့အချိန်တန်နေပြီဖြစ်ကြောင်းလဲစုပေးဖို့ရွေးချယ်ခံရတဲ့ ICAN အဖွဲ့က Facebook စာမျက်နှာကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကနျူကလ িয়ার စီစဉ်နေတဲ့ပတ်သက်လို့အီရန်နဲ့မြောက်ကိုရီးယားအပေါ်ပြင်းပြင်းထန်ထန်သတိပေးနေချိန်မှာပဲ2019ငြိမ်းချမ်းရေးနိုဘယ်ဆုကိုနျူကလ িয়ার နဲ့ပတ်သက်ကြိုးပမ်းနေတဲ့အဖွဲ့ကိုချီးမြှင့်လိုက်တာပါ။သမ္မတထရန့်ကတော့အီရန်နဲ့ကမ္ဘာအင်အားကြီး၅နိုင်ငံကြားချုပ်ဆိုထားတဲ့နျူကလ িয়ার သဘောတူညီချက်ဟာအစိုးရဆုံးစာချုပ်တစ်ခုဖြစ်ပြောဆိုထားတယ်လို့မြောက်ကိုရီးယားကိုလည်းချေမှုန်းပြင်းနိုင်တယ်လို့ကုလသမဂ္ဂမိန့်ခွန်းမှာပြောဆိုထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার တဘောသူစာချုပ်ကိုပဲဖျက်ပြီးဖြစ်နိုင်ခြေရှိတဲ့တန်ခါအရေးယူမှုတွေထပ်ပြီးချမှတ်ဖို့အမေရိကန်လွှတ်တော်ကိုတာဝန်ပေးမယ့်အနေထားမှာရှိနေတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်။အီရန်နျူကလ িয়ার တဘောသူညီမှုကိုပဲဖျက်မယ့်အစီအစဉ်ကိုသမ္မတထရမ့်ကနောက်သတင်းပတ်မင်ခွန်ပြောတဲ့အခါကြေညာမယ်လို့ခန့်မှန်းရပါရယ်။ဒီတဘောသူညီမှုဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားမဟုတ်ဘူးဆိုပြီးတော့မစ္စတာထရမ့်ကပြောမှာပါ။အီရန်တဘောသူညီမှုကိုစစ်ဘက်ခေါင်းဆောင်တွေနဲ့သမ္မတထရမ့်တို့အင်ပီရိုမှာကြာလပြင်းနေကဆွေးနွေးခဲ့ကြတာပါ။အီရန်ဆိုရဟာချမ်းမဲ့ဝါရနဲ့ရက်ဆက်ကြမ်းကြုတ်မှုတွေတွေးထွက်တန်ယုံမှုတွေနဲ့အရှိအလဲပိုင်းတစ်ချောင်းမတိမငြိမ်ဖြစ်နေတာကိုထောက်ခံအားပေးနေပြီးအီရန်ရဲ့ရန်လိုတဲ့အပြုမှုတွေနဲ့နျူကလ িয়ার ရည်မှန်းချက်တွေကိုအဆုံးသတ်အောင်လုပ်ရမယ့်အပြင်သူတို့သဘောတူညီထားသလိုပဲလှိုက်နာကြင်ကြာရမယ်လို့သမ္မတထရမ့်ကပြောဆိုသွားပါတယ်။2015ခုနှစ်သမ္မတအိုဘားမားအစိုးရလက်ထက်မှာဗြိတိန်တရုတ်ပြင်သစ်ဂျာမနီရုရှားတို့နဲ့အီရန်တို့ရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်အတိုင်းလှိုက်နာနေသလားဆိုတာကိုရက်90မှာတစ်ချိန်ကြသမ္မတထရမ့်ကကြေညာရပါတယ်။နောက်တစ်ချိန်ကြေညာမယ့်ရက်ကတော့အောက်တိုဘာ15ရက်နေ့ဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စု Las Vegas မြို့မှာလူပေါင်း58ယောက်သေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုမှာရဲတပ်ဖွဲ့ကရှာဖွေနေတဲ့သဏ္ဍာန်သမား Stephen Bettor ရဲ့ကားကိုတွေ့ရှိသွားပါပြီ။သဏ္ဍာန်သမားကသူ့ရဲ့ရည်စားဖြစ်သူ Marilo Dunley နဲ့အတူနေခဲ့ဘူးတဲ့နေရင်ကိုရဲတပ်ဖွဲ့က Warren Main နဲ့ဝင်ရောက်ရှာဖွေရမှာ Honda Tesco မျိုးစားကားကိုတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းမနေ့ကပဲရဲတပ်ဖွဲ့ကပြောဆိုလိုက်တာပါ။အမေရိကန်ကစ်တီသမိုင်းမှာအစိုးရဆုံးဆုလိုက်ပြုံးလိုက်ပြစ်ခတ်မှုကိုမကျူးလွန်ခင်ရက်တွေလတွေအတွင်းသဏ္ဍာန်သမားပက်တော်ဟာဂီတာပွဲတွေကိုအပေါ်စီးကမြင်ရတဲ့တခြားဟိုတယ်တွေကို Las Vegas မြို့မှာသာမကရှီကာဂိုမြို့မှာလည်းငှားရမ်းခဲ့ကြောင်းလူကြုံတောင်းရှိသူတွေကပြောဆိုကြပါတယ်။နေ့စဉ်ပြည်သက်ပေါင်းထောင်ထောင်ချီလာရောက်လို့ရှိတဲ့ရှီကာဂိုမြို့ကလိုလာပါလိုစာဂီတာပွဲကိုအပေါ်ကမြင်ရတဲ့ဟိုတယ်တစ်ခုမှာလည်းအခန်းနှခန်းကိုအောက်ကုတ်လာတဲ့ငှားရမ်းမှုကြိုတင်စီးရင်ပေးထားမှုကြောင်းလူကြုံရအနာပင်ကိုတွေကိုကိုးကားပြီးသတင်းတွေကဖော်ပြထားကြတာပါ။ပြည်ပြည်သမားတွေနဲ့နမေကျော်တွေအကြောင်းတင်ဆက်နေတဲ့ TMC သတင်းဌာနကပထမဆုံးဖော်ပြခဲ့တဲ့သတင်းအရရှီကာဂိုမြို့ကဟိုတယ်မှာတဲခုခဲတာမျိုးရှိမရှိဆိုတာကတော့တိတိကျကျမသိရပါဘူး။ပြခတ်မှုမတန်ခင်အရင်သတင်းပတ်တဲ့ Las Vegas မြို့မှာပဲကျင်းပခဲ့တဲ့ Life is Beautiful ဂီတာပွဲကို ပေါ်စီးကမြင်ရတဲ့အဆောက်အဦတစ်ခုမှာလည်းတနသမပဲရော့ရဲ့နာမည်နဲ့အခန်းတွေငားရမ်းခဲ့ဘူးကြောင့်ဒေသခံရဲတပ်ဖွဲ့ကြီးကပြောဆိုထားပါတယ်ပြစ်ခတ်မှုကျူးလွန်ခဲ့တဲ့မန္တလေးဘေးဟိုတယ်ကတော့ပက်တော်ဟာ Route 91 Harvest ဂီတာပွဲကိုအပေါ်ကနေမြင်ရတဲ့အပေါ်ရက်ကအခန်းကိုရွေးချယ်ငှားရမ်းခဲ့တဲ့အကြောင်းပြောဆိုထားပါတယ်ချိန်နှမှာပဲ Las Vegas မြို့ကကြီးလက်ဂီတာပွဲမှာတောင်းတဲ့ချီရဲ့ပြည့်တက်တဲ့အနီးနားမှာရှိနေတဲ့မန္တလေးဘေးဟိုတယ်နဲ့ကာစီနိုလောင်းစားရုံ32တက်ကနေပြစ်ခတ်ခဲ့တဲ့အတွက်တည်ချေထိခိုက်ခဲ့သူတွေနဲ့မိသားစုတွေအတွက်ရန်ပုံငွေစုဆောင်းနေတဲ့ GoFundMe လို့အမည်ပေးထားတဲ့လူငွေစည်းမှာကုခာဒေါ်လာ900ကျွဲအထိရရှိထားရဖြစ်တဲ့ကြောင့်ဒေသခံသတင်းတွေကပေါ်ပြနေကြပါတယ
်။အမေရိကန်ပြည်ထောင်စုကိုဟာရီကိန်းမုန်တဲ့အဖြစ်ဒီသတင်းပတ်နောက်ပိုင်းဝင်ရောက်လာနိုင်တဲ့အလားအလာရှိနေတဲ့ Nate အပူပိုင်းမုန်တဲ့ကြောင့်အမေရိကတိုက်အလဲပိုင်းဒေသမှာလှူပေါင်း20ကျော်သေဆုံးခဲ့ပါတယ်။နီကာရာဂွာနိုင်ငံမှာလူ70ဦးသေဆုံး9ယောက်ပျောက်ဆုံးနေပြီးရေလွှမ်းမုန်းမှုကြောင့်လူပေါင်း1000နဲ့ချီပေးလို့ရပြောင်းရွှေ့ထားကြောင်းသမ္မတရိုဆာရီယိုမူရီလိုကပြောပါရယ်။မိုးသည်ထန်စွာရွာသွန်းမှုကြောင့်ကော့စတာရီကာမှာကလီနိုအပါအဝင်လူရှိဦးထက်မနည်းသေဆုံးကြောင်းအရေးပေါ်ကစားရေးတာဝန်ရှိသူတွေကပြောပါရယ်။ Honduras မှာလည်းရုတ်တရက်ရေတက်လာရာကလူငယ်2ဦးယင်းနှစ်သေဆုံးပြီးတော့ El Salvador မှာရွှေ့မြေပြိုကျရာကအမျိုးသားသူသေဆုံးခဲ့တာပါ။မုန်တိုင်းနေထာမက္ကဆီကိုပင်လယ်ကွေ့မှာအားကောင်းလာပြီးတော့ Hurricane မုန်တိုင်းဖြစ်ပင်လယ်ကွေ့ဒေသအမြောက်ပိုင်းကန်ယိုရန်ကိုတည်တင်းဘက်ကမှဝင်ရောက်လာရမှာလေပြင်းမုန်တိုင်းနဲ့မိုးသည်ထန်နိုင်ကြောင်း American မြို့သားမိုးလေဝသဌာနကမနေ့ကငါပဲခန့်မှန်းထားပါရယ်။မုန်တိုင်းဟာတနင်္ဂနွေနေ့အစောပိုင်းမှာ Louisiana ပြည်နယ်အရှေ့တောင်ပိုင်းနဲ့ Florida ပြည်နယ်အနောက်မြောက်ဘက်ပန်ဟယ်ဒီလ်ဂျာကုန်းတွင်းပိုင်းကိုဝင်ရောက်မယ်လို့လည်းခန့်မှန်းထားပါရယ်မုန်တိုင်းဝင်ရောက်လိမ့်မယ်လို့ခန့်မှန်းထားတဲ့လူဝီဇီယားနာပြည်နယ်အုပ်ချုပ်ရေးမှူးကတော့ New Orleans မြို့အရှိဖက်အပအဝင်ကန်ယူရန်ဒေသတွေမှာဘေးလွတ်ရာပြောင်းရွှေ့ဖို့ညွှန်ကြားထားကြောင်းပြောပါရယ်မုန်တိုင်းဝင်ခင်စနေနေ့ညနောက်ဆုံးထားပြီးတော့မုန်မချုပ်ခင်အသင့်ပြင်နိုင်အောင်အနီးကပ်စောင့်ကြည့်နေကြောင်းလည်းအုပ်ချုပ်ရေးမှူး John Bell Edwards ကပြောဆိုခဲ့တာပါလူဝီဇီယားနာပြည်နယ် New Orleans မြို့နဲ့ Florida ပြည်နယ်ကခရိုင်ပေါင်း29ခုမှာတော့အရေးပေါ်အခြေအနေကြေညာထားပါရယ်
American အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေဆက်လက်ထွက်ပြေးနေစေဖြစ်တာကြောင့်အရေးပေါ်အကူအညီပေးနိုင်အောင်ပြင်ဆင်ထားဖို့ကုလသမဂ္ဂကတရီပြလိုက်ပါတယ
် There are obviously there's into the hundreds of thousands of Rohingya still in Myanmar and we want to be ready in case there is a further exodus
မြန်မာနိုင်ငံမှာထောင်နဲ့တောင်းနဲ့ချီရဲ့ရိုဟင်ဂျာတွေရှိနေစေဖြစ်ပြီးနောက်ထပ်အလုံးရင်းနဲ့ထပ်ထွက်လာရင်အကူအညီပေးနိုင်မှုလည်းအသင့်ပြင်ထားလို့တဲ့အကြောင်းလူသားချင်းစာနာမှုနဲ့အရေးပေါ်အကူအညီပေးရေးညှိနှိုင်းဆောင်ရွက်မှုဆိုင်ရာကုလသမဂ္ဂလက်ထောက်တွင်းရေးမှူးချုပ် Mark Lowcock ကပြောဆိုလိုက်တာပါလူဝန်နေသူတွေအတွက်အကူအညီပေးဖို့ဒီနေ့စက်တင်ဘာလကနေ၈နှစ်ဖေဖော်ဝါရီလထိ၆လစာခမန်းကျင်အမေရိကန်ဒေါ်လာ434သန်းလောက်လိုအပ်နိုင်ကြောင်းလဲမကြာသေးခင်ကဘင်္ဂလားဒေ့ရှ်ခရီးစဉ်ကပြန်ရောက်လာခဲ့တဲ့လက်ထောက်တွင်းရေးမှူးချုပ်ကဆစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်မှာဒီနောက်တွေကိုပြောဆိုလိုက်တာပါရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစကန်တွေကို ARS အစိုးရအုပ်စုကဩဂုတ်လ25ရက်နေ့ကစီးနင်းတက်ခတ်ခဲ့ပြီးနောက်ဆက်တွဲလုံခြုံရေးအာဏာပိုင်တွေရဲ့စစ်စင်ရေးတွေကြားမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူပေါင်းဟာခုနောက်ဆုံး9,500အထိရှိနေပြီဖြစ်ကြောင်းလဲကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေကိုအရေးပေါ်အကူအညီပေးဖို့ရှေ့လာမဲ့6လအတွင်းနောက်ထပ်ဒေါ်လာ84သန်းနီးပါးလိုအပ်ကြောင်းလဲ UNHCR ကပြောဆိုခဲ့တာပါအချိန်နှမှာပဲ prepack ဖြစ်ရရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေမတော်နိုင်တဲ့အတွက်စိုးရိမ်စရာအခြေအနေတွေကြုံတွေ့နေရတဲ့အကြောင်းနော်ဝေဒုက္ခသည်ရေးရာကောင်စီကဒီကနေ့ပဲကြေညာချက်ထုတ်ပြန်တတိပေးထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကာလဝမ်းရောဂါအကြီးအကျယ်ပြန့်ပွားမလာအောင်ကာကွယ်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကဝမ်းရောဂါကာကွယ်ဆေးအလုံးကြီးကိုသိမ်းပေးပို့လိုက်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေကြောင့်နေဆက်ဖြတ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူပေါင်းတန်းတဝက်ထက်မနည်းရှိနေတယ်လို့ကုလသမဂ္ဂကခန့်မှန်းထားရ ာပါပြီးခဲ့တဲ့သတင်းမှာအတွင်မှာပဲရိုဟင်ဂျာဒုက္ခသည်စခန်းမှာ1ပြက1ရှော့ယောဂါဖြစ်ပွားနေသူ9000နဲ့71ဦးသေရှိထားတယ်လို့ကုလသမဂ္ဂကလေးငယ်များရမုံဝင်အဖွဲ့ UNICEF ကဒီကနေ့သတင်းထုတ်ပြန်ထားပါတယ်ရင်းမြေနိုင်ငံကလူပေါင်း8000မှလည်းဆိုးဝါးပြင်းထန်ပြီးတော့အသက်သေဆုံးစေတဲ့ကာလအဝန်းယောဂါကူးစက်ခံရတယ်လို့ဒီနှစ်ကုန်ပိုင်းမှာလူပေါင်းသက်တမ်းအထိယောဂါကူးစက်ခံရလိမ့်မယ်ဆိုပြီးတော့ WHO ကခန့်မှန်းထားတာပါကာလအဝန်းယောဂါကြောင့်ကမ္ဘာတစ်ဝှမ်းနှစ်စဉ်သေဆုံးသူပေါင်း3000ရှိနေတာပါတက်ဂရစ်2030အရောက်မှာကာလအဝန်းယောဂါကိုလုံးဝအဆုံးသတ်စေမဲ့လမ်းပြမြေပုံတစ်ခုကိုအစိုးရအဖွဲ့တွေလူမှုကွန်ရက်ရဲ့အဖွဲ့အစည်းတွေအလူရှင်တွေနဲ့ WHO တို့ပူးပေါင်းပြီးတော့အင်္ဂါနေ့ကကြေညာခဲ့ပါတယ်။တဟာဝါယောဂါကိုအဆုံးသတ်ဖို့တစ်ကမ္ဘာလုံးပူးပေါင်းပြီးလုပ်ကိုင်ဖို့ပထမဆုံးကတိပြုလိုက်တာလည်းဖြစ်ပါတယ်
။စပိန်ဆိုရနဲ့ခွတ်တွေလိုရှာမှုတွေကြောင့်မတည်မငြိမ်ခြေနေတွေကြုံနေရတဲ့ကက်တလန်ဒေသကနိုင်ငံရေးခေါင်းဆောင်တွေချဆွေးနွေးအဖြစ်ရှာကြဖို့စပိန်နိုင်ငံကနာမည်ကျော်ဘာစီလိုနာဘောလုံးအသင်းခေါင်းဆောင်ကတိုက်တွန်းလိုက်ပါတယ်။နေနာဆုံးရှုံးမှုတွေမဖြစ်အောင်တာဝန်ရှိသူတွေဆွေးနွေးအဖြစ်ရှာကြဖို့အသင်းခေါင်းဆောင်အန်ဒရီအနီစတာက Facebook မှာပြောဆိုလိုက်သလိုရှုပ်ထွေးနေတဲ့အခြေအနေမှာဂျာဝင်တိုက်တွန်းပြောဆိုခဲ့ရတဲ့အပေါ်မှာလည်းတောင်းပန်စကားပြောကြားခဲ့တာပါ။ကက်တန်လီသားမှာတနင်္လာနေ့ကလူလူဆန္ဒခံရေးပွဲကျင်းပခဲ့ပြီးခွတ်တော်ရေးအတွက်အငင်းပွားမှုတွေကြီးထွားလာနေရကလက်နက်ကန်ပရီကတ်တွေပေါ်ပေါက်လာမှာကိုဥရောပသမဂ EU တာဝန်ရှိသူတွေသတိပေးနေချိန်မှာပဲစပိန်နိုင်ငံကတိုက်တွန်းမှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဆိုရင်စရာအခြေအနေတွေကြီးထွားလာနေရမှာဥရောပရဲ့အချက်ချာနေရာမှာပြည်ရေးစစ်ဖြစ်ပွားမဲ့အခြေအနေနဲ့ကြုံတွေ့နေရတဲ့အကြောင်းဂျာမနီနိုင်ငံက EU ကော်မရှင်နာမင်းကြီးကန်တာအော်ဒင်ဂါကမြူနစ်မြို့မှာသတိပေးပြောဆိုလိုက်တာလည်းဖြစ်ပါတယ်
ကမ္ဘောဒီးယားအဓိကအတိုက်ခံပါတီ CNRP ကိုဖျက်သိမ်းပြေးရရွယ်ချက်နဲ့လက်ရှိအနာရကမ္ဘောဒီးယားပြည်သူ့ပါတီကအစ်မြင့်တရားရုံးမှာတရားဆွဲဆိုလိုက်တယ်လို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရသူကဆိုပါတယ်လက်ရှိအာဏာရပါတီပြုတ်ကွဲသွားအောင်လျှို့ဝှက်ကြံစီမှုမှာ CNRP ပါတီကပါဝင်ပတ်သက်နေတယ်ဆိုပြီးအစိုးရအဖွဲ့ဖက်ကဆွဆွဲထားတာပါအတိုက်ခံပါတီကောင်းဆောင်ကင်ဆိုခါကိုပြီးခဲ့တဲ့လကနိုင်ငံတော်ပုံကတ်မှုနဲ့ဖမ်းဆီးတရားဆွဲဆိုလိုက်ပြီးတဲ့နောက်အတိုက်ခံလွတ်တော်အမတ်တဝက်တို့လည်းနိုင်ငံထဲကတင်းရှောင်ထွက်သွားကြပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာဝတ်ပြုဖို့အတွက်ယာယီပလီတွေနဲ့ဘာသာရေးစာသင်ကျောင်းတွေပြုလုပ်တာဖြစ်တဲ့အတွက်ဒီဘင်္ဂလားဒေ့ရှ်အနာပိုင်တွေကစိုးရိမ်နေကြပြီးမတီးဆောက်ဖို့ပြောနေကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီး VOA သတင်းတောက်ဂျိုဖရီမန်ဘင်္ဂလားဒေ့ရှ်နိုင်ငံကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြပေးပါမယ်ရှင်
ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့က ARS ရုံးကြအစွန်းရောက်အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်းတွေကိုဝင်တက်ရာကနေဒေသတွင်းမှာပဋိပက္ခတွေဖြစ်ပွားခဲ့ပြီးအဲ့မှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေတိတ်နေချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။အဲ့ထွက်ပြေးလာတဲ့သူတွေဒုက္ခသည်စခန်းမှာရင်ဆိုင်ရတဲ့ပြဿနာတစ်ခုကတော့မွတ်စလင်တွေအတွက်ဝတ်ပြုစုတောင်းဖို့နေရာမရှိတာဖြစ်တယ်လို့အသက်48နှစ်အရွယ်အဗ်ဒူလာဇစ်ကပြောပါတယ်အဗ်ဒူလာဇစ်ကတော့သူနေတဲ့ရွက်ဖြင့်တဲကိုဝတ်ပြုစုတောင်းမှုနေရာအဖြစ်အသုံးပြုခွင့်ပေးသွားမှာဖြစ်ပြီးတော့ဗလီဆောက်ဖို့အတွက်လည်းအလူငွေတွေကိုစပြီးတော့ကောက်ခံနေပါတယ်ဒုက္ခသည်တွေများလာနေတာနဲ့အမျှစကန်တွေမှာလည်းယာယီဝတ်ပြုစုတောင်းတဲ့နေရာတွေအများပြားဖြစ်လာနေပါတယ်ဒါပေမဲ့အဲ့လိုယာယီဆောက်လုပ်တဲ့ဗလီတွေနဲ့ဘာသာရေးအကြောင်းတွေကိုဖျက်သွားမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောလိုက်ပြီးတော့အသစ်ဆောက်လုပ်မဲ့ဘာသာရေးအဆောက်အုံတွေအနေနဲ့စစ်တပ်ရဲ့ခွင့်ပြုချက်လိုအပ်တယ်လို့ဒါကာထရီဘျူးန်သတင်းစာကဖော်ပြပါတယ်လေလာသူတွေကတော့ဒုက္ခသည်စခန်းမှာအခုလိုမျောလင့်ချက်မဲ့နေတဲ့အခြေအနေတွေကအစွန်းရောက်တွေဖြစ်လာဖို့အတွက်အကောင်းဆုံးအနေထားဖြစ်စေတယ်လို့ပြောပါရယ်။ဒါပေမဲ့လည်းဘင်္ဂလားဒေ့ရှ်အစိုးရဘေးဒုက္ခကယ်ဆယ်ရေးဝန်ကြီးဌာနရဲ့လက်ထောက်ဝန်ကြီးမိုဟာမက်ရေဇာကတော့အခုလောလောဆယ်ဆုံးဖြတ်ချက်ကပို့ပြီးတော့လက်တွေ့ကျတယ်လို့ပြောပါရယ်
။ Actually we built mosques in a structured way when we building the new camp. But at present if anyone
တကယ်တော့ကျွန်တော်တို့ဒုက္ခသည်စခန်းအသစ်တွေလုပ်တဲ့အခါတိုင်းကျွန်တော်တို့ဗလီတွေကိုစနစ်တကျတိစောက်ပါတယ်ဒါပေမဲ့အခုလောလောဆယ်မှာဘယ်သူပဲယာယီဗလီဆောက်ဆောက်ကျွန်တော်တို့ကဒါကိုဖျက်ရမှာပါဒါကြောင့်ကျွန်တော်တို့ကတော့အာမပေးပါဘူးအခုချိန်မှာဗလီဆောက်ရင်လဲကျွန်တော်တို့ကပုံမှန်တိစောက်တဲ့အခါမှာဖျက်ခံရမှာပါ
ကုလူပလောင်ဒုက္ခသည်စခန်းအနေနဲ့ဒုက္ခသည်တွေနောက်ထပ်ထပ်ပြီးတရားဝင်လက်ခံသွားမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကကြာသပတေးနေ့မှာကြေညာပါတယ်ဒါ့အပြင်ဒုက္ခသည်တွေဟိုတစုဒီစုနဲ့နေနေတာတွေကိုတနေရာထဲမှာတစုတစည်းတည်းဖြစ်အောင်လုပ်သွားမှာဖြစ်တယ်လို့ဘေးဒုက္ခကယ်ဆယ်ရေးဝန်ကြီးချောက်ဒရီမာယာကလည်း AFP သတင်းဌာနကိုပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်တွေတိတ်နေချီရောက်လာနေတာနဲ့အမျှအိမ်မှာရှိတဲ့အကူအညီပေးရေးအဖွဲ့တွေဟာလည်းဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အတွက်အခက်အခဲနဲ့ရင်ဆိုင်နေရပါတယ်ဒုက္ခသည်အရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအခုသတင်းပတ်အစောပိုင်းကဆွေးနွေးခဲ့ကြပါတယ်။မြန်မာဆိုရဘက်ကတော့ဒီရိုဟင်ဂျာဒုက္ခသည်တွေကိုစီစစ်ပြီးလက်ခံသွားမယ်လို့ပြောပါတယ်။ဒုက္ခသည်တွေအများအပြားဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တာကြောင့်မြန်မာဆိုရတပ်တွေဟာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်ဆိုပြီးတော့ဆွဆွဲခံနေရပြီးဒါကိုမြန်မာဆိုရဘက်ကတော့ပြီးခဲ့တဲ့ကုလသမဂ္ဂထွေထွေညီလာခံအတွင်းမှာလက်မခံဘဲပယ်ထားခဲ့ပါတယ်။ ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာစတူဒန့်ဧက 9.6 တန်းကိုဒုက္ခသည်အတွက်မီနီယာချပေးထားတယ်လို့ကုလသမဂ္ဂကပြောပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတော့ဒုက္ခသည်တွေကိုထိန်းချုပ်နိုင်ဖို့အတွက်စစ်တပ်ကိုတာဝန်ပေးထားပြီးတော့ဒုက္ခသည်စခန်းကနေကောက်ဆက်ဘဇားမျိုးအထိသွားရလမ်းတစ်လျှောက်မှာလဲလုံခြုံရေးဂိတ်တွေကိုချထားပါတယ်။အခုလောလောဆယ်မှာတော့ဘင်္ဂလားဒေ့ရှ်စစ်တပ်ကအစိုးရကိုအကူအညီပေးနေပြီးလုံခြုံရေးနဲ့ပတ်သက်ပြီးသူ့အနေနဲ့စိုးရိမ်မှုမရှိဘူးလို့ဘေးရောက်ကကယ်ဆယ်ရေးလက်ထောက်ဝန်ကြီးမိုဟာမက်ရေဒါကပြောပါတယ်ခင်ဗျာ။
ကိုရနိုင်တင်ပြခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်ကပြည်ပခတွေကြောင့်ရိုဟင်ဂျာမွတ်စလင်5သိန်းကျော်ဟာအခုကာလတွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေကြပါတယ်အရင်တုန်းကလည်းအခုလိုပြည်ပခတွေကြောင့်ရိုဟင်ဂျာတွေဟာဒုက္ခသည်ဖြစ်အနောက်နိုင်ငံတွေမှာရွှေ့ပြောင်းအခြေချနေထိုင်လာကြပါတယ်အမေရိကန်ပြည်ထောင်စုအနောက်လေပိုင်းဒေသမှာရှိတဲ့အိန္ဒိယနာပြည်နယ်ဖုန်ဝင်းမြို့မှာလည်းမြန်မာနိုင်ငံကရွှေ့ပြောင်းအခြေချနေထိုင်သူအများပြားရှိပြီးအဲ့ထဲမှာရိုဟင်ဂျာမိသားစု150လောက်လည်းပါဝင်ပါတယ်လူမှုအတိုင်းအဝိုင်းအတွင်းကတင်းမာမှုတွေဟာနေရရင်ထာနေမှာတောင်မဟုတ်ပဲကဘာရက်တခြားတစ်ဖက်အထိဆက်ပြီးဘလို့ရိုက်ခတ်မှုရှိတယ်လဲဆိုတဲ့အကြောင်း VOA သတင်းတော် King Farabat ရဲ့သတင်းလွှာကိုကိုငိမ့်ချင်းကတင်ပြထားပါတယ်ရှင
်ရခိုင်ပြည်နယ်အတွင်းကျေးရွာလေးတရာမှာနေခဲ့စဉ်ကစိတ်ခြောက်ခြားတုန်လှုပ်ဖွယ်ရာတွေရင်ဆိုင်ခဲ့ရတယ်လို့ရိုဟင်ဂျာဒုက္ခသည် BBR Shah မိုဟာမက်တဟာကပြောပါတယ
်
သူတို့ကတနေ့နဲ့ပြစ်တတ်ပါတယ်အကုန်လုံးလဲမီးရှို့ပြစ်လို့ဘယ်မှမအနေစရာမရှိတော့ပါဘူးမှန်တွေကွဲတန်ဆူးကျိုးတွေချပြီးတော့လဲလမ်းတွေကိုပိတ်ထားပါတယ်လူတွေကိုဖိနှိပ်အုပ်ချုပ်ပါတယ
်တဟားနဲ့မိသားစုဟာ2014ခုနှစ်တုန်းကအမေရိကန်ပြည်ထောင်စုကိုမရောက်ခင်မြန်မာနိုင်ငံကနေမလေးရှားနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပါတယ်အဲ့ဒီနောက်တော့ရိုဟင်ဂျာဒုက္ခသည်တွေအနေများတဲ့ရှီကာဂိုနဲ့မီလ်ဝါကီမြို့ကိုမရောက်ဘဲအင်ဒီယားနာပြည်နယ်ဖိုဝင်းမြို့မှာအခြေချဖို့ဒုက္ခသည်အေဂျင်စီကစီစဉ်ပေးခဲ့တာပါသူတို့ဟာဖုန်ဝင်းမျိုးကိုအစောပိုင်းမှာရွှေပြောင်းအခြေချလာတဲ့ရိုဟင်ဂျာမိသားစုလည်းဖြစ်ပြီးတော့ခုချိန်မှာတော့ရိုဟင်ဂျာဒုက္ခသည်မိသားစု150လောက်ရှိတယ်လို့ခန့်မှန်းထားပါတယ်ဖုန်ဝင်းမျိုးမှာမြန်မာနိုင်ငံကရွှေပြောင်းအခြေချသူ6000ကျော်ရှိပြီးအများစုကတော့တိုင်းရင်းသားဘာသာစကားနဲ့ခိုးဝယ်ရာဘာသာတွေလည်းကွဲပြားကြပါတယ်မြန်မာခရစ်ယာန်ဘုရားကျောင်းကခရစ်ယာန်ဓမ္မဆရာတဦးဖြစ်တဲ့အိဗရာဟန်ထန်က
Most of them are I think that
almost Rohingya ri foreign ko ba jaw ma la se chin da le so ro mya su tia ya kai nu ni ba muslim ni ba buddha ba da christian mho de muslim ni ba
Ibrahim than ga chin tai yin da lu mu atai wan khong saung de u phit pi lo dhamma sia de u le phit par de
My opinion is rather than sending
Rohingya to myin ga ro Rohingya ri foreign ko pu ma de ma pu ra pu kaung ma de Rohingya ri ko foreign ko ma pu ba de
lu ye 2000 kwae jaw nei thai ne foreign myo ma မြန်မာနိုင်ငံကရွှေပြောင်းအခြေချနေထိုင်လာသူတွေအနေနဲ့တသားတဲ့ပေါင်းစည်းနိုင်ရေးဟာမြို့တော်ဝင်တောင်ဟမ်နရီရဲ့ဦးစားပေးလုပ်ငန်းထဲမှာပါဝင်ပါတယ်။ဖိုဝင်းမျိုးကအားလုံးကိုကြိုဆိုတယ်ဆိုတာမြန်မာနိုင်ငံကလူတွေအားလုံးအနေနဲ့သိစေချင်ပါတယ်လို့သူကပြောပါတယ်
။ We try to pride ourselves
ကျွန်တော်လူမှုအတိုင်းအဝိုင်းကနေကြိုဆိုနိုင်တာကိုဂုဏ်ယူပါတယ်။အားလုံးလူမှုအတိုင်းအဝိုင်းတွင်တသွေးတဲ့တသားတဲ့အတူတကပေါင်းစပ်နေထိုင်နိုင်ဖို့ဆောင်ရွက်ထားပြီးတကယ်လို့အမေရိကန်နိုင်ငံသားဖြစ်ချင်တဲ့ဆိုရင်လည်းအဆင်ပြေအောင်ကူညီဖို့ပြင်ဆင်ထားပါတယ်။ဒါပေမဲ့လည်းလူမှုအတိုင်းအဝိုင်းတွင်တင်းမာမှုတွေဆိုးရိမ်မှုတွေရှိနေတယ်ဆိုတာကိုသိရတော့စိတ်မသက်မသာဖြစ်ရပါတယ်
။နောက်ထပ်ရွှေပြောင်းအခြေချသူရိုဟင်ဂျာအရေးအတွက်တိုးလာတာဟာတင်းမာမှုတွေကိုမီးထိုးပေးသလိုဖြစ်စေလိမ့်မယ်ဆိုပြီးတော့လည်းအိဗရာထန်ကစိုးရိမ်နေတာပ
ါ I foresee the Burmese people and the Rohingya people in the future
တိမကြခင်ကာလမှာမြန်မာတွေနဲ့ရိုဟင်ဂျာတွေပြဿနာဖြစ်လာလိမ့်မယ်လို့ကျွန်တော်ကြိုပြောချင်ပါတယ်အဲ့လိုဆိုရင်တော့ဖိုဝင်းမျိုးအတွက်မကောင်းပါဘူးယာ
မျိုးတော်ဝင် Tom Henry ကတော့အဲ့ဒီလိုမမြင်ပဲလုံခြုံဘေးကင်းတဲ့လူမှုအတိုင်းအဝိုင်းဖြစ်တယ်လို့ဆိုပါတယ်ရွှေပြောင်းအခြေချနေထိုင်လာတဲ့ရိုဟင်ဂျာတွေကလည်းမြန်မာလူမှုအတိုင်းအဝိုင်းကသူတို့အပေါ်ရှောင်ကျဉ်ဖဲခွာတာမျိုးမရှိဘူးလို့ VOA ကိုအခိုင်အမာပြောဆိုပါတယ်ဒါအပြင်သူတို့ဘော်နွေးထွေးစွာကြိုးဆိုကြပြီးအခုညီပေးကြတယ်လို့လည်းပြောပါတယ်ဘီဘီယာရှာမိုဟာမက်တဟာကတော့အခုအခါမှာနေထိုင်ရတာပိုပြီးလုံခြုံလာတယ်လို့ခံစားရပေမဲ့ဘဝအသစ်တစ်ခုကိုပြန်စတင်ဖို့လုံးကန်နေရဆဲဖြစ်ပါတယ
်
ခုတိုင်းပြည်ထဲမှာတော့ငင်းချင်ရေးမတွေ့ရတာဆိုတော့ဒီနေရာမှာဘယ်လိုရှာတွေ့နိုင်မှာလဲရှင
်တဟာအနေနဲ့ငင်းချင်ရေးအတွက်မျောလင်းချက်တွေပျောက်ဆုံးနေချိန်မှာပဲရခိုင်ပြည်နယ်ကပြည်ပခတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်5သိန်းကျော်ကတော့ဘဝသစ်ထူထောင်မှုနီးလန်းတွေရှာဖွေနေကြဆဲဖြစ်ပါတယ်ခင်ဗျာ
သောရရှင်များရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေကြောင့်နိုင်ငံကနဲ့ဆက်ဆံရေးမှာမျက်နှာပြက်စရာတွေကြုံနေရပါတယ်ရခိုင်ပြည်နယ်အချက်အသေးကြောင့်ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြက်ပြီးဘယ်နိုင်ငံတွေနဲ့ဆက်ဆံရေးတွေနှိမ့်ကက်လာနိုင်ပါလဲနိုင်ငံတကာစာမျက်နှာမှာ ရေရှည်အကျိုးဆက်တွေရောဘာတွေကြုံရနိုင်တယ်ဆိုတာကို VOE မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပို့ပို့ထားနိုင်ပါတယ်။စနေနေ့ရက်ရက်လေးလိုက်စစင်ကကြိုဆိုပါရစေ
။စနေညတရက်လေးလိုက်ဆွေးနွေးကမ်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပါစေရှင်။အခုတော့ရန်ကုန်မြို့မှာဒီ water bus ရေချောင်းဘတ်စတင်ပြည့်စွဲမဲ့အကြောင်းကိုတင်ပြပေးပါမယ်။ရန်ကုန်မြို့တွင်ကားတက်တဲမှုပြဿနာတွေပြည်လဲစေဖို့ရန်ကုန်မြို့အတွင်းကနေသာကုန်စည်တွေတည်နိုင်ဖို့စီစဉ်သွားမယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ကပြောဆိုလိုက်တယ်လို့ရန်ကုန်မြို့ကိုပထမဦးဆုံးအသုံးချတဲ့တည်ယူပို့ဆောင်ရေးစနစ်တစ်ခုအဖြစ်ရန်ကုန်ရေချောင်းဘတ်ပြေးဆွဲတဲ့အပေါ်ပြည်သူတွေပါဝင်ပေးဖို့လဲတိုက်တွန်းလိုက်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မင်းခါကသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့ရန်ကုန်ရေချောင်းဘတ်တွေစတင်ပြေးဆွဲဖို့ခွင့်ပြုတဲ့အခမ်းအနားမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်
။ကုန်းကင်းစိတ်ကန်းတွေကိုကျွန်တော်တို့စနစ်တကျတည်ဆောက်ပြီးဒီကနေ့မှတဆင့်ရန်ကုန်မြို့ထဲကိုကုန်တစ်တာရင်ကားတွေကုန်ကားတွေဝင်စရာမလိုတော့ဘဲနဲ့ဖြတ်တန်းသွားနိုင်တဲ့အခြေအနေတစ်ခုကိုကျွန်တော်တို့ကြိုးပမ်းဆောင်ရွက်နေတာဖြစ်ပါတယ်။ကျွန်တော်တို့ရဲ့ဒီကမ်းလှမ်းကြီးပေါ်မှာရန်ကုန်ရဲ့အဖုံးပြတ်နိုင်တဲ့အမွေအနှစ်တစ်ခုဖြစ်တဲ့ဘိုးတော်စီတီတော်မြတ်ကြီးတည်နေရလဲဖြစ်ပါတယ်။ဘိုးတော်စီတီတော်မြတ်ကြီးရဲ့ဘေးဟာကုန်တဲ့လမ်းမှာအမြဲတမ်းကုန်တစ်တာကားကြီးတွေပြေးဆွဲနေဖို့ဆိုတာဟာကျွန်တော်တို့ရဲ့သမိုင်းအမွေအနှစ်တွေနဲ့ကျွန်တော်တို့ရဲ့အထင်ကရဈေးပထိုးများအတွက်ကျွန်တော်စဉ်းကိုစဉ်းစားရမယ့်အခြေအနေတစ်ခုဖြစ်ပါတယ်။ရေရှည်မှာကျွန်တော်တို့ရန်ကုန်ရဲ့ကုန်စည်စီးဆင်းမှုဟာဈေးဆက်ကတက်တာစီနိုင်တဲ့ရေချောင်းနဲ့တည်ယူနိုင်တဲ့အခြေအနေတစ်ခုကိုကျွန်တော်တို့ကြိုးပမ်းတော့မှာဖြစ်ပါတယ်
။ရန်ကုန်မြို့တော်မှာပြည်သူတွေစိတ်အနှောက်အယှက်အဖြစ်အရဆုံးဖြစ်တဲ့ကားကျက်တဲ့ပြဿနာကိုဖြေရှားတဲ့နည်းတစ်ခုအနေနဲ့လေရန်ကုန်ရေချောင်းဘတ်လိုင်းတွေပြေးဆွဲခွင့်ပေးခဲ့တာဖြစ်တယ်လို့လည်းဦးဖြိုးမင်းသိန်းကပြောပါသေးတယ်။ရန်ကုန်မြို့အတွင်းပထမဆုံးအသုံးချတဲ့တဲယူပို့ဆောင်ရေးစနစ်တစ်ခုဖြစ်တဲ့ရန်ကုန်ရေချောင်းဘတ်တွေပြေးဆွဲတဲ့အပေါ်မှာပြည်သူလူထုအနေနဲ့ပူးပေါင်းပါဝင်ပေးဖို့လည်းတိုက်တွန်းခဲ့ပါသေးတယ်။ရန်ကုန်ရေချောင်းဘတ်လိုင်းတွေကိုလာမယ့်အောက်တိုဘာ9ရက်နေ့မနက်9နာရီကနေစတင်ပြီးပြေးဆွဲမှာဖြစ်ပြီးလမ်းကြောင်းအနေနဲ့ဘုဒ္ဓရောင်စိတ်ကန်းကနေအင်းစိန်အောင်စရတတားအထိပြေးသွားမှာပါဒီလိုပြေးဆွဲမှုအတွက်တင်မော73စီးပြင်ဆင်ထားပေမဲ့ကနဦးတကယ်ပြေးဆွဲမှာကတော့တင်မော5စီးနဲ့စတင်ပြေးဆွဲသွားမယ်လို့တင့်တင့်မြန်မာကုမ္ပဏီကဒေါ်တင့်တင့်လွင်ကပြောဆိုထားပါတယ
်မနေ့6နာရီခွဲကနေစတယ်ကျမတို့ဝန်ထမ်းတွေနေ့စဉ်သွားလာနေတဲ့ဥက္ကဋ္ဌညအတွက်တို့ကျမတို့အဓိကရွေးချယ်ပါတယ်ညနေကျမတို့6နာရီခွဲအထိပေါ့နော်တနေ့မှာကျမတို့12နာရီလောက်ရှိကျမတို့ပြေးဆွဲပြီးပေါ့နော်ဩစတြေးလျနိုင်ငံကကတ်တမရက်လူ130စီးနဲ့180စီး300ပါပါတယ်။ထိုင်းကကျမတို့လူ60စီး300ပါပါတယ်။မြန်မာပြည်ကလူ150စီး100စီးရှိပါတယ်။ဒါပေမဲ့90စီးပြည့်စုံ။ရုံးကျင်တွေမှာဆိုလို့ရှိရင်ကျမတို့ကတ်တမရက်အကြီးတွေကိုအဓိကပူဇော်ပြီးပြည့်စုံမယ်။ရုံးကျင်ပြင်ပတွေမှာဆိုလို့ရှိရင်လူကယ်ပုတ်တင်နဲ့အေးအေးဆေးဆေးပဲအပျော်စီးသလိုပဲဖြစ်စီ။ကျတော့ကျမတို့အခုပြည့်စွဲတဲ့အချိန်တွေမှာဆိုလို့ရှိရင်ကျမတို့အင်းစိန်ရနေပြီးတော့ဘုဒ္ဓထောင်လာရင်လည်းဆို2နာရီနီးပါးလောက်ရှိသွားတဲ့အချိန်မှာကျမတို့55မိနစ်နိုင်ဝက်လောက်နေကျမတို့ရှောက်ပါ။ဒီပိုင်းတဲ့ထဲမှာလည်းမျက်စိထွက်ထွက်55မိနစ်တခါမှလည်းဆွဲမှာ
ပြေးဆွဲသွားတာမှာတော့စီနင်းကားကတော့ဘိုးတော်ဆိတ်ကန်းကနေအင်းစိန်အောင်စေရတရားထီလူတအူးကိုကျက်300ကျမှာဖြစ်ပါတယ်ဒီလိုတတ်မှတ်ခီးတစ်ချောင်းကိုစီးပြီးနောက်ထပ်ဒီလမ်းကြောင်းပေါ်ကနေရာတစ်ခုကိုတင်မောပေါ်ကမစင်းပဲခီးထပ်ပြီးဆက်အောင်မယ်ဆိုရင်တော့လူတအူးကို200ကျက်ထပ်ဆောင်ပေးရမယ်လို့ပြောပါတယ်တင်မောလိုက်စီးတဲ့ခီးသည်တွေစားရည်တောက်ရည်အဆင်ပြေနိုင်ဖို့အတွက်လည်းဈေးနှုန်းတက်တက်တာတာနဲ့အစားအသောက်တွေကိုကျောင်းချပေးသွားဖို့လေစီစဉ်ထားတယ်လို့ဒေါ်တင့်တင့်လွင်ကပြောပါရယ်ရန်ကုန်ရေချောင်းဘတ်ပြေးဆွဲတာမှာစီးတဲ့လူဦးရေနဲ့ကန့်ညီတဲ့တက်ကယ်လေးတက်ကယ်အင်ဂျီတွေအပြင်ရေရင်တစည်းစီတိုင်းမှာရေကူးကျွမ်းကျင်တဲ့လုံခြုံရေးတအုပ်ကိုပါထည့်ထားတာမို့လုံခြုံရေးပိုင်းအထူးအာမခံတယ်လို့တင့်တင့်မြန်မာကုမ္ပဏီမှဒေါ်တင့်တင့်လွင်ကပြောဆိုလိုက်ပါရယ
်ဒီသင်းမောတစင်းမှာဆိုကျွန်တော်တို့ security တက်ရောက်သင်းမောပေါ်မှာကျွန်တော်ထည့်ပေးပါတယ်ဘာကြောင့်လဲဆိုတော့တင့်အချက်ကစိတ်မနှံ့လို့ပဲဖြစ်စီအလုပ်ပဲဖြစ်စီရေထဲကိုပြုတ်ချသွားတာမျိုးကလေးတွေကစားလို့ပဲဖြစ်စီအဲ့လိုမဖြစ်အောင်သူတို့ကိုတောက်လျှောက်ကြည့်ခိုင်းတာပါလေဒါကတော့တိုက်ရိုက်မျိုးလုံးပါကျွန်တော်တို့ရဲ့ water bus office မှာ control center အကြီးတစ်ခုရှိပါတယ်အဲ့ control center မှာကျွန်တော်တို့ GPS system ကိုပဲကြည့်တာမဟုတ်ဘဲနဲ့ကျွန်တော်တို့ CCTV နဲ့ပုတ်တိုင်းပုတ်တိုင်းကိုကျွန်တော်တို့အခြေအနေကို control center ကနေကြည့်လို့ရပါတ နာသီဦးလူကြောင့်ဆိုလို့ရှိရင်ကျမတို့မှာ alarm system ရှိလို့မရ GPS ကလည်းကျမတို့ရဲ့ control center တွေအကုန်လုံး alarm နေပါတယ်အဲ့လိုမြည်တဲ့အခါမှာကျမတို့မှာအခြားသောဘုတ်တွေရှိမယ် speed ဘုတ်တွေရှိမယ် emergency ဘုတ်တွေရှိတယ်ဒါတွေနဲ့ကျမတို့ကသွားပြီးတော့ဒီသင်္ဘောကိုနီးရာကန်ကိုကပ်ပြီးကျမတို့ transport လုပ်မယ်
နောက်ပိုင်းမှာတော့ရန်ကုန်မြို့အတွင်းမှာအခြားသောရေလန်းခီးတုံးနိုင်မဲ့နေရာတွေတိုင်းကိုပြေးဆွဲသွားဖို့လဲစီစဉ်ထားတယ်လို့ဒေါက်တာနစ်လွင်ကဆိုပါတယ်။နောက်ပိုင်းမှာညောင်နှုံးမြောက်တကုံတာစီတီတန်လင်ကနေပို့တထောင်စတဲ့နေရာတွေကိုပါထပ်မံပြေးဆွဲသွားဖို့စီစဉ်ထားပါတယ်ရှင်
။မိခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုနားဆင်ပြီးမှတော့အခုနိုင်ငံတကာသတင်းလွှာပဲဆက်ပါမယ်။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်သူတွေအနေနဲ့ရွေးကောက်ပွဲရလပြောင်းနိုင်ရေးရုရှားနဲ့ပူးပေါင်းကျင်စီခဲ့မှုရှိမရှိပေါ်ဆက်စုံစမ်းနေတယ်လို့အမေရိကန်အထက်လွှတ်တော်စုံစမ်းထောက်လှမ်းရေးကော်မတီကထုတ်ပြောလိုက်ပါတယ်ဒီစုံစမ်းထောက်လှမ်းရေးကော်မတီဥက္ကဋ္ဌနဲ့အတိုက်အခံဒီမိုကရက်ပါတီထိပ်ပိုင်းခေါင်းဆောင်တွေကရုရှားရဲ့အတင်းဝင်ဆွဲလှုပ်ဆောင်မှုတွေကြောင့်ရှေ့မှာပိုပြီးထိခိုက်နှစ်နာမှုတွေရှိလာနိုင်တာမို့ဒီနေ့အားလုံးမှာသတိထားလှုပ်ဆောင်ကြဖို့ထောက်ပြလိုက်ပါတယ်။ဒီအကြောင်း VOA သတင်းတောက် Michael Bowman သတင်းပေးပို့ထားတာကိုကိုဝင်းမင်းပြောပြပေးပါမယ်ရှင်
။အခုလိုရုရှားနဲ့ပေါင်းကြံမှုရှိမရှိစုံစမ်းတဲ့အထက်လွှတ်တော်ကော်မတီဦးဆောင်သူတွေအနေနဲ့သမ္မတ Trump အနီးကပ်လူတစုပေါ်ရုတ်တရက်မထင်မှတ်တဲ့သတင်းစိုးထုတ်ချလိုက်တာတော့မဟုတ်ပါဘူး။ဒီစုံစမ်းရေးကော်မတီဥက္ကဋ္ဌအစိုးရပါတီ Republican Party အဖွဲ့ဝင်အထက်လွှတ်တော်မှ Richard Barr က
The issue of collusion is still open.
ဒီပူးပေါင်းကြံစီမှုပြဿနာကိုဆက်လက်စုံစမ်းနေသေးပါဒီမှာကပူပေါင်းကြံစီမှုနဲ့သက်ဆိုင်နေတာမို့ကျွန်တော်နောက်ထပ်လုံဆရာတွေအများကြီးရှိနေတာပါဒါပေမဲ့ဘလို့ဖြစ်ခဲ့တယ်ဆိုတာပို့ပြီးတော့ရှင်းလင်းလင်းသိနိုင်ရေးစပုံဖော်လုံဆောင်နေပါပြီ
ဒါပေမဲ့မျက်မြင်သက်သေပေါင်း100နီးပါးကိုမေးမြန်းပြီးနောက်အထောက်အထားပေါင်း300နီးပါးခန့်ကိုသုံးသက်ပြီးဒီကော်မတီအနေနဲ့တချို့ကောက်ချက်ဆွဲတာတွေကိုလူသိရှင်ကြားဗိုလ်ဒူးနေကထုတ်ပြောလိုက်တာပါဒီစုံစမ်းထောက်လှမ်းကော်မတီကအတိုက်ခံဒီမိုကရက်ပါတီအဖွဲ့ဝင်အထက်လွှတ်တော်မှမက်ဝါနာကလည်း
The Russian active measures efforts did not end.
ရုရှားရဲ့လက်တွေ့လွတ်ဆောင်ချက်တွေက2016သမ္မတရွေးကောက်ပွဲမှာလည်းအဆုံးသတ်သွားတာမဟုတ်ပါဘူး
။နောက်ဒီကော်မတီဥက္ကဋ္ဌအထက်လွှတ်တော်မှဘာကဆက်ပြေ
း What I will confirm is that the Russian intelligence service
ကျွန်တော်ဒီပြုပေးနိုင်တာကတော့ရုရှားထောက်လှမ်းရေးအဖွဲ့ကဆုံးဖြတ်ချက်ခိုင်းမာတယ်တော်တယ်။ဒါကြောင့်လှုပ်ရှားမှုတိုင်းရွေးကောက်ပွဲတိုင်းမှာတာဝန်ရှိသူတွေအနေနဲ့ဒီပြဿနာကိုအထူးလေးနဲ့ဒါလုပ်ဖို့လိုပါတယ်။
တကယ်တော့ရုရှားအင်တာနက်ဖောက်ထွင်းဝင်ရောက်သူတွေအနေနဲ့အမေရိကန်ပြည်နယ်နှစ်ဒါဇင်နီးပါးမှာမဲရွေတွတ်တဲ့စနစ်ထဲကိုဝင်ရောက်ဖို့ကြိုးစားခဲ့တယ်ပြီးခဲ့တဲ့နှစ်ကတော့မအောင်မြင်ခဲ့ဘူးလို့ဒီအမေရိကန်စုံစမ်းထောက်လှမ်းရေးကော်မတီကထုတ်ပြောလိုက်ပါတယ်ဒီကော်မတီဥက္ကဋ္ဌအမတ်ဘာကဆက်ပြေ
း We can certifiably say that no vote
ကျွန်တော်တရားဝင်ဒီပြုပြောနိုင်တာကတော့အားလုံးပေါင်းမဲရွေအတွက်တစ်ခုလုံးကိုတော့ထိခိုက်သွားခဲ့တာမရှိပါဘူ
းအခုလို့မနစ်ကမအောင်မြင်ခဲ့ပေမဲ့ဒီရုရှားအင်တာနက်ဆော့ဖ်ဝဲမှုအန္တရာယ်ကဆက်ရှိနေတယ်။ဘာလို့လဲဆိုတော့မကြာခင်သတင်းပတ်တွေအတွင်းမှာပြည်နယ်နှစ်ခုမှာရွေးကောက်ပွဲရှိနေပြီးနောက်နှစ်မှာလည်းအမေရိကန်ဂျားဖြတ်ရွေးကောက်ပွဲတွေရှိနေလို့ပါလို့ဒီကော်မတီကထုတ်ပြောခဲ့ပါတယ်။အတိုက်အခံဒီမိုကရက်ပါတီအမတ်ဝါနာကလည
်း You could pick 2 or 3 states and 2 or 3 jurisdictions.
အများနဲ့ပြည်နယ်နှစ်ခု၃ခုဒါမှမဟုတ်မဲဆန္ဒနယ်မြေနှစ်ခု၃ခုလောက်ကိုရွေးလုံရင်တော့မှရွေးကောက်ပွဲရလဒ်ကိုပြောင်းပြင်နိုင်ပါတယ
်။အခုအချိန်မှာတော့ရုရှားအနေနဲ့လူမှုမီဒီယာကွန်ရက်တွေကိုတုံးပြီးတဲ့မားတွေနဲ့ဘယုဒ္ဓခတွေဖြန့်လာတာကိုအများကသိလာကြပြီလို့ဒီကော်မတီကဖွင့်ချလိုက်ပါတယ်။အမတ်ဝါနာကဆက်ပြေး
I was concerned at first that some of these social media platforms
ဆက်ဆက်ချင်းတော့ကျွန်တော်စိုးရိမ်တာတချို့ရှိခဲ့ပါတယ်။လူမှုမီဒီယာကုမ္ပဏီတချို့အနေနဲ့ချင်းချောက်မှုကိုကောင်းကောင်းအလေးနဲ့မထားမအောင်စိုးရိမ်မိခဲ့တာပါ။ဒါပေမဲ့အခုတော့ဒီချင်းချောက်မှုပေါ်မှာသူတို့ကအတိအမှတ်ပြုလာပြီလို့လည်းကျွန်တော်တို့ယုံကြည်ပါတယ်။အခုဆိုရင်သူတို့ကကျွန်တော်တို့ကိုသတင်းပို့အကြောင်းကြားနေကြပြီလေ
။နောက်ဒီစုံစမ်းထောက်လှမ်းကော်မတီဥက္ကဋ္ဌဘာကလည်းပြီးခဲ့တဲ့နှစ်ရွေးကောက်ပွဲအစဉ်တိုင်းမှာဒီဘယုဒ္ဓခတွေဖြစ်အောင်ရုရှားကကောင်းကောင်းဖန်တီးနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အခုလိုဖန်တီးရမှာရုရှားအစိုးရအနေနဲ့သမ္မတထရန့်မဲဆွယ်ရေးအဖွဲ့ရဲ့အကူအညီရခဲ့မရခဲ့ဆိုတာကတော့ဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်ခင်ဗျာ
။ကိုဝင်းမင်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းတောက်ကြနေညအစီအစဉ်ကိုနားဆင်နေကြရတာပါ။ VOA ကဒီအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့ရင်တော့ view ရဲ့ email လိပ်စာ burmese@viewanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ယူရဲ့အစီအစဉ်မှာတော့အမျိုးသမီးကဏ္ဍအပါဝင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိအချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။တောက်ကြနေည VOA မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီထိဆက်လက်ထုတ်လွှင့်ပေးနေပါရယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲမှာဆက်လက်ထုတ်လွှင့်မယ့်ဒုတိယပိုင်းစီစဉ်တွေထဲမှာတော့အမျိုးသမီးကန္တာနဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်ကြရမယ်အပြင
်ကျုံနဲ့တော့ပြန်တော့မယ်စုံစမ်းစစ်ဆေးမယ်ဆိုတဲ့အရေးဆုံးယူရမှာပြောမယ်ဆိုလို့ဆိုတဲ့ရှာဖွင့်ခွင့်ပေါ်တော့မှာဝေရောင်းလို့ခေါ်တော့ပေါ့နော်ယူရမှာအဲ့လိုမျိုးလေ
းဒါတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်မှာအပြည့်စုံနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကန္တာကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာအမျိုးသမီးများအိမ်တွင်းရေးအကြမ်းဖက်ခံရမှုနဲ့ပတ်သက်လို့ Behind the Silence Violence Against Women and Their Resilience in Myanmar တိတ်ဆိတ်ခြင်းနောက်ကွယ်မြန်မာနိုင်ငံမှာအမျိုးသမီးများအကြမ်းဖက်ခံရမှုနဲ့ခံနိုင်ရှိမှုဆိုတဲ့ဂျာနယ်ဆောင်းပါးကိုရခိုင်တိုင်းရင်းသူမအေးသီရီကျော်ကတွဲပဲရေးသားခဲ့ပါတယ်သူဟာကြားမဒန်းတူအခွင့်အရေးအမျိုးသမီးများအခွင့်အရေးအမျိုးသမီးများအပေါ်အကြမ်းဖက်မှုနဲ့ပတ်သက်ပြီးကြဲကြဲပြက်ပြက်လှစ်လာထားသူလည်းဖြစ်ပါတယ်။မတ်အေးသီရီကျော်ဟာလက်ရှိမှာမြန်မာနိုင်ငံကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးယုံအိုချာမှလှုပ်ကိုင်နေပြီးအမေရိကန်နိုင်ငံသားရဲ့ဌာနရဲ့ IVLP The International Visitor Leadership Program အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမှရောက်ရှိနေပါတယ်။သူရေးသားခဲ့တဲ့ဆောင်းပါးနဲ့ပတ်သက်လို့မိုက်အေးသီရီကျော်နဲ့တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပအမျိုးသမီးကန္တာမှာဒေါ်လလတန်းတင်ပြထားပါရရှင
်မြို့မြပေါ်အချမ်းဖက်မှုနဲ့ပတ်သက်ပြီးတော့အေးသီရီကျော်ကဒီ Behind the Silence ပေါ့နော် Violence Against Women and Their Resilience in Myanmar ဆိုပြီးတော့ဂျာနယ်ကိုပူးတွဲပြုစုတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါလားရှင်ဘာလို့ဒီခေါင်းစဉ်ကိုရွေးတယ်လဲဆိုတ
ော့ Behind the Silence ဆိုပြီးတော့နာမည်ပေးလိုက်တယ်ပေါ့နော်အဲ့ဒီတုန်းကအဓိကကတော့ဒီ Violence Against Women အမျိုးသမီးများပေါ်အကြမ်းဖက်မှုပဲဒါပေမဲ့ဘလို့ခေါင်းစဉ်မျိုးလေးပေးလိုက်လို့ရှင်ရင်ဒီသူတေသနာရလက်တွေကိုပို့ပြီးတော့ရုံလုံးကြွစီမလဲပေါ့နော်ဆိုတော့အဲ့ဒါကိုစဉ်းစားတဲ့အခါမှာကျွန်တော်တို့ဒီ Research Working Group ဆိုတာလေးရှိပါတယ် Research သူတေသနာဆိုတော့အဲ့ Working Group မှာရှိတဲ့ Members တွေကိုလည်းအကြံဉာဏ်တွေတောင်းခဲ့ပါတယ်ပေါ့နော်နောက်ဆုံးမှတော့မြန်မာလိုဘာသာပြန်ရင်တော့တိတ်ဆိတ်ချင်းရဲ့နောက်ွယ်မှာပေါ့နော်ဘလူတွေရှိုက်ငိုတန်းတွေရှိတယ်လဲဘလူတွေဟိုခံစားနေရတာတွေရှိတယ်လဲဆိုတာလေးကိုပေါ်အောင်လို့ဒီ Behind the Silence တိတ်ဆိတ်ချင်းရဲ့နောက်ွယ်ဆိုပြီးတော့ခေါင်းစဉ်လေးကိုရေးပြတာပါရှင်
တိတ်ဆိတ်ချင်းရဲ့နောက်ွယ်ဆိုတဲ့ခေါင်းစဉ်အတိုင်းပေါ့နော်သူတေသနာပြုစုရမှာဟိုသူတေသနာဘယ်လိုလုပ်တယ်လဲနောက်ပြီးတော့တွေ့ရှိချက်တွေကဘာတွေဖြစ်တယ်လဲဆိုတာနည်းနည်းရှင်းပြပေးပါလားရှင
်သူတေသနာကတော့လုတ်တဲ့အခါမှာပေါ့နော်ဒီအမျိုးသမီးအယောက်40ကိုအင်တာဗျူးခဲ့ပါတယ်အဲ့အမျိုးသမီး40ကပေါ့နော်အင်တာဗျူးတဲ့အခါမှာလဲသူတို့ကိုဆက်သွယ်တဲ့အခါမှာပေါ့နော်gender equality network ဒီကျမကြီးရတန်းတို့ညီမကြီးကိုရရဲ့အကိုအညီနဲ့ပေါ့နော်အဲ့အမျိုးသမီး40ကိုရှာပွေးခဲ့ပါတယ်အဲ့အမျိုးသမီး40ကရန်ကုန်နဲ့မော်လမြိုင်ရဖြစ်ပါတယ်ရှင်ဆိုတော့အဲ့အမျိုးသမီး40ကပေါ့နော်အကြမ်းဖက်မှုကိုတနည်းမဟုတ်တနည်းနဲ့ခံခဲ့ရတယ်ဆိုတော့မှတ်တမ်းလေးတွေရှိတဲ့သူတွေပေါ့နော်ပြီးလို့ရှိရင်သူတို့ကတကယ်လူလူလလနဲ့သူတေသနာမှာပါဝင်ခြင်းသလားဆိုတော့သဘောတူညီချက်ကိုရယူပြီးမှဟာသူတို့နဲ့အင်တာဗျူးခဲ့ပါတယ်ရှင
်ခုလိုမျိုးပေါ့နော်ရန်ကုန်နဲ့မော်လမြိုင်ကအမျိုးသမီး40တို့ကိုတွစ်ဆုံမိပြန်တယ်ပေါ့နော်အထူးသဖြင့်ဒီတနည်းမဟုတ်တနည်းပေါ့နော်အကြမ်းဖက်ခံရတဲ့ဖြစ်ရကြုံတွေ့ခဲ့ရတဲ့ဒီအမျိုးသမီးတွေနဲ့တွေ့ဆုံမိပြန်တဲ့နေရာမှာထူးခြားတဲ့အချက်တွေဘာတွေတွေ့ရှိရပါလဲရှင
်ထူးခြားတဲ့ဟာတွေကကြတော့လေကျမတို့ပေါ့နော်ရေပူရထင်ထားကြတာပေါ့နော်အကြမ်းဖက်မှုတွေအိမ်တွင်းအကြမ်းဖက်မှုဆိုတာပေါ့နော်ဒီဆင်းရဲတဲ့သူတွေမှာပဲဖြစ်တယ်ပြီးလို့ရှိရင်အရက်တောက်တယ်မူးလို့ဖြစ်တယ်ဆင်းရဲလို့ဖြစ်တယ်ပေါ့နော်ရေပူရသတ်မှတ်ထားကြပါတယ်ဒါပေမဲ့ဒီသူ့တင်နာမှာကြတော့ဒီအကြမ်းဖက်မှုတွေကပေါ့နော်အလွှာတိုင်းမှာဖြစ်နေတယ်ဆိုတော့ဟာတွေကိုကျမတို့တွေ့မြင်ခဲ့ရပါတယ်ဆိုတော့ဟိုဒီသူ့တင်နာမှာပါဝင်တဲ့အမျိုးသမီး40ဟာဆင်းရဲတဲ့သူတွေလည်းပါတယ်ချမ်းသာတဲ့သူတွေလည်းပါတယ်ပညာတတ်အတိုင်းဝိုင်းရလည်းပါတယ်ဒီ NGO အဖွဲ့အစည်းတွေမှာလုပ်နေတဲ့အမျိုးသမီးတွေလည်းပါတယ်အဲ့အမျိုးသမီးတွေကလည်းတူညီတဲ့အကြမ်းဖက်မှုကိုခံစားရပါတယ်ဆိုပြီးတော့သူတို့ထုတ်ဖော်ပြောဆိုခဲ့တာတွေရှိပါတယ်ရှင်အဲ့ဒါကတော့ထူးခြားတဲ့ဟာလေးတစ်ခုပေါ့နော
်သူပြောတဲ့အမျိုးသမီးတွေအကြမ်းဖက်ခံရတယ်ဆိုတဲ့အခါမှာအကြမ်းဖက်ခံရတဲ့ဘလို့အကြောင်းရင်းတွေ ရှိကြလဲနောက်ပြီးတော့ဒီအကြောင်းရင်းတွေရဲ့နောက်ဆက်တွဲခရက်ကဘယ်လိုတွေဖြစ်တဲ့ဆိုတာနည်းနည်းရှင်းပြပေးပါလားရှင
်။တမက်ခံရတဲ့အကြောင်းရင်းကတော့များသောအားဖြင့်ကတော့အမျိုးသမီးတွေရပါဘောနော်။စိတ်ပိုင်းဆိုင်ရာအရာဟိုအမျိုးသားတွေကိုအရန်ကိုမှုခိုးနေတဲ့စိတ်တွေဟိုတွေ့ရပါတယ်။ဆိုတော့စိတ်ပိုင်းဆိုင်ရာအရာမှုခိုးမှုတွေရှိတယ်။ပြီးလို့ရှိရင်ငွေကြေးပိုင်းဆိုင်ရာအရာမှုခိုးနေရတာတွေရှိတယ်။ဆိုတော့အဲ့နှစ်ခုလုံးကအကြမ်းဖက်မှုကိုဖြစ်ပွားစေတဲ့အကြောင်းရင်းတွေလည်းဖြစ်ပါတယ်
။အဲ့လိုတွေ့ဆုံမေးမြန်းပြီးတဲ့ခါကြပေါ့နော်။ဒီသူတို့ရဲ့ဒီအကြမ်းဖက်မှုပြဿနာတွေကိုဘလို့ရင်ဆိုင်ကြတယ်လေဘလို့ဖြေရှင်းကြတယ်လေဘလို့ရှိဘဝကိုသူတို့ရှောက်လှမ်းကြလေရှင
်များသောအားဖြင့်ကတော့ဒီအမျိုးသမီးတွေကပေါ့နော်ဟိုသူတို့အကြမ်းဖက်ခံရတာကိုပုံမှန်အားဖြင့်ကတော့မပြောဘူးနည်းနည်းလေးဆိုလို့ရှိရင်တော့သူတို့မပြောဘူးသူတို့စိတ်ခံထားလိုက်တယ်ဆိုတော့တော်တော်လေးအခြေအနေဆိုးလာပြီဆိုလို့ရှိရင်တော့ပေါ့နော်သူတို့ရဲ့တငယ်ချင်းကိုပြောပြမယ်သူတို့အကူအညီတောင်းခံတဲ့သူတို့မှအားကိုးရတဲ့သူတယောက်ယောက်ရှိတယ်အဲ့လိုမျိုးလေးတွေတော့ရှိပါတယ်ရှင်ဒီအကျန်းဖက်ခံရတဲ့အမျိုးသမီးတွေကအများသောအားဖြင့်ဗုဒ္ဓဘာသာတွေညားတယ်ဆိုတော့ तू ကဗုဒ္ဓဘာသာရဲ့အနှစ်သာရအရာလည်းဒီလိုမျိုးခံရတယ်ဆိုတာအရင်ဘဝကဝေကျေးပါလာလို့ပေါ့နော်ဟိုဘယ်တက်နိုင်မလဲပေါ့နော်ဒီဘဝမှာတော့ဖြစ်ပြီးသွားပြီဝေကျေးဆက်ဖို့ကံပါလာတဲ့နေမှာအဲ့လိုမျိုးပေါ့နော်တချို့တွေကလည်းတရားနာတာတို့အဲ့လိုမျိုးပေါ့နော်သူတို့ကိုသူတို့စိတ်ဖြေတာပေါ့နော်အဲ့လိုမျိုးလေးတွေလည်းသူတို့ကိုယ့်ဘာကိုယ်ရင်ဆိုင်ဖြစ်ရှင်းကြတယ်ပေါ့နော်ဆိုတော့နောက်ပိုင်းတော်တော်လေးဆိုးရတဲ့ဟာလူတွေဆိုလို့ရှိရင်တော့လည်းဥပဒေအရာအကူအညီပေးတဲ့အဖွဲ့အစည်းတွေကိုလှမ်းပြီးဆက်သွယ်ကြတာရှိရဲအဲ့နောက်ပိုင်းကတဆင်သူတို့ဒီတရားရုံးတက်ပြီးတော့ကွာရှင်းရမယ်ဆိုလို့ရှိရင်လည်းသူတို့ဆက်လုပ်ကြတာရှိရဲဒါပေမဲ့အဲ့လိုမျိုးအမျိုးသမီးတွေကတော့နည်းတယ်အများသောအားဖြင့်ကဒီသူတို့နဲ့ပတ်သက်ရပတ်သက်ကြောင်းအကူရတဲ့အမျိုးသမီးကြီးတွေကိုသူတို့တိုက်မိကြတာရှိရဲအဲ့လိုမျိုးပါ
တစ်ဖက်မှာလည်းအများအားဖြင့်တွေ့ရတာကသူတို့အိမ်နောက်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့သားသမီးတွေရှေ့ရီကိုလည်းငဲ့ညာတာတွေလည်းရှိတာတွေ့ရတယ်လीအဲ့လိုမျိုးအခြေအနေတွေကြတော့
အဲ့ဒီသူတည်တနာမှာပေါ့နော်တစ်ဆုံဆွေးခွင်းဆွေးနွေးခဲ့တဲ့မျိုးသမီးတွေတော်တော်များများမှာလည်းသားသမီးတွေရှိကြပါတယ်ဆိုတော့ဟုတ်တယ်သူတို့ကသူတို့ပြောတဲ့အချက်အလက်တွေတဲ့မှာလည်းဒီမိသားစုမပြိုကွဲခြင်းဘူးအဲ့ဒီမိသားစုမပြိုကွဲခြင်းတာဘာကြောင့်လဲဆိုလို့ရှိရင်ကလေးတွေကြောင့်ကလေးတွေကအဖေမရှိလို့ရှိရင်မျက်နှာငယ်မဲမတင့်တယ်ဘူးအဲ့လိုမျိုးပေါ့နော်မိသားစုမပြိုကွဲခြင်းဘူးအဓိကတော့ပြောရမယ်ဆိုလို့ရှိရင်စံပြမြန်မာမိသားစုမှာဆိုလို့ရှိရင်ပေါ့နော်အဖေမရှိလို့ရှိရင်ဟိုမတင့်တယ်အဲပြီးလို့ရှိရင်စကပုံတွေရှိတယ်လေအိမ်ထောင်မှုဖျားတီစီးမင်းစုတ်ထိုးနောက်ခါပြင်ရခက်တဲ့အမျိုးပေါ့နော်ပြင်လို့မရတော့ဘူးဒီတိုင်းပဲကြိတ်ခံလိုက်ရတော့မယ်အဲ့ဒါတွေကိုထောက်ရှုပြီးတော့သူတို့ကကြိတ်ပြီးသီးခံတာမျိုးတွေလည်းတွေ့ရတယ်အဲ့ဒါကတော့တော်တော်များပါတယ
်အိမ်ဒီရဲ့အကျန်းဖက်မှုတွေဖြစ်ရခြင်းအခြေခံအကြောင်းရင်းတွေကပါရီပါလေရှင
်ပြောရမယ်ဆိုလို့ရှိရင်ဘယ်ကနေလာမလဲဆိုလို့ရှိရင်အမျိုးသားရဲ့ ownership ပေါ့နော်အမျိုးသားကအိမ်ထောင်ပြုတ်လိုက်ပြီဆိုတာနဲ့ဒီအမျိုးသမီးကိုငါပိုင်တယ်ငါလုပ်ချင်တယ်လို့လုပ်လို့ရတယ်ဆိုတော့အဓိကအမျိုးသားတွေမှာဖြစ်ပေါ်တဲ့အစိတ်ပေါ့နော်ဆိုအဲ့ဒီကစတယ်လို့ထင်တာပဲအဲ့ဒါကတော့အဓိကပင်မအရှင်အမြစ်ပေါ့နော်ဆိုတော့နောက်တခြားဒီငွေကြီးအရာဟိုသူတို့ကပို့ပြီးတော့ငွေငွေရှာတဲ့သူဆိုတော့ပါဝါပို့ရှိတယ်အဲ့လိုမျိုးပေါ့နော်ဆိုတော့ပြောရမယ်ဆိုလို့ရှိရင်လင်းနဲ့မရကြတဲ့မှာတယောက်ကပါဝါပူကြီးရဲ့နောက်တစ်ယောက်ကပါဝါမရှိဘူးအဲ့ပါဝါကို abuse လုပ်တာပေါ့နော်အလွဲသုံးစားလုပ်တယ်အဲ့ဒီအချိန်မှာတော့ဒီအိမ်တွင်းရဲ့အကြမ်းဖက်မှုတွေကပေါ်လာတာပေါ့နော်တင်းကျင်သုံးသက်နိုင်တဲ့စိတ်ကိုမတိကျိုးပြုတ်ပြီးတော့ငါပိုင်တယ်ငါလှုပ်ချင်တယ်လို့လှုပ်လို့ရတယ်ဘယ်သူမှလည်းငါ့ကို challenge လုပ်မှလည်းမဟုတ်ဘူးပေါ့နော်ဘယ်သူမှလည်းငါ့ကိုမေးခွန်းထုတ်မှမဟုတ်ဘူးဘေးကလူတွေကလည်းဟုတ်တယ်သူမိမသူပိုင်တယ်သူတို့အိမ်တွင်းရင်ပဲငါတို့ကဝင်ရှုပ်လို့မရဘူးဆိုတဲ့ဒီပေါ့နော်အမျိုးသားကိုပေးထားတဲ့အခွင့်အရေးတွေကအရင်များနေတယ်အမျိုးသမီးကလည်းအဲ့ဒီအပေါ်မှာဇောရကတက်ပိုင်ခွင့်ကသူ့ရဲ့ပညာရဲ့နောက်ခံနဲ့ပဲဆိုင်သွားတယ်ပေါ့နော်ဘယ်လောက်ထိခံမလဲပေါ့ခန္ဓာမခန္ဓာကလည်းဒီပညာရေးနဲ့လည်းဆိုင်သွားမယ်ပေါ့နော်ပြီးတော့သူ့ရဲ့ဒီငွေကြေးရှာဖွေနိုင်မှုအလုပ်အကိုင်းအပေါ်မှာလည်းအများကြီးတက်ရောက်သွားမှာ
ဆောစောကဒီဆောင်းပါးရေးတဲ့အပေါ်မှာပေါ့နော်တိတ်ဆိတ်ချင်းရဲ့နောက်ွယ်မှာအဲ့ဒီခေါင်းစဉ်မှာကျမတွေ့ရတာက the resilience in Myanmar ပေါ့နော်မြန်မာနိုင်ငံမှာအကျန်းဖက်ခံရတဲ့အမျိုးသမီးတွေအနေနဲ့ဘယ်လိုသူတို့ကိုသူတို့ပြန်ပြီးတော့ဘဝကိုထူထောင်မလဲဆိုလို့အဲ့ဒါလေးခေါင်းစဉ်ထဲမှာပါတာတွေ့ရရပါလေအဲ့ဒါနဲ့ပတ်သက်ပြီးနည်းနည်းရှင်းပြပေးပါလ
ားအဲ့သူတည်တနာမှာပါဝင်တဲ့အမျိုးသမီးတွေကအကျန်းဖတ်မှုတွေကိုခံရတယ်အဲ့အကျန်းဖတ်မှုခံရတဲ့အခါမှာလဲသူတို့မေးကြည့်တဲ့အခါမှာပေါ့နော်သူတို့ဒီဟာကိုဘလို့ရင်ဆိုင်ရင်ဖြည့်ရှင်းကြော်လွှားတယ်လဲပေါ့နော်ဆိုတော့တွေ့ရှိရတာကဟိုအမျိုးသမီးတွေကတော်တော်လေးကိုတီးခတ်နိုင်စွမ်းမြင်မာတယ်လို့ပြောရမှာပေါ့နော်သူတို့ရင်ဆိုင်ကြော်လွှားတဲ့အခါမှာဒီတရားဓမ္မပေါ့သူတို့ကဒီတရားနားထောင်တာတို့ဘာတို့အဲ့လိုမျိုးဒီဟာကိုတယောက်တည်းပဲကြိတ်ပြီးတော့ရင်ဆိုင်ဖြည့်ရှင်းတယ်ဟိုဘာဖြစ်ဆိုတော့ဒီဟာကိုပြောဖို့အတွက်ကလည်းအတွင်းမီးအပြင်မထုတ်နဲ့အဲ့လိုမျိုးပေါ့နော်ဆိုတော့သူတို့ကအရင်ကြိတ်ခံရတယ်ဒါပေမဲ့သူတို့ဒါကိုရင်းဆိုင်ကြော်လွှားနေတယ်ပေါ့နော်အဲ့ဒါကိုလည်းအတိအမှတ်ပြုရမယ်လို့ထင်တယ်အဲ့ဒါကြောင့်မလို့ကျမတို့ကဒီ resilience ဆိုတဲ့ခံနိုင်ရည်စွမ်းဆိုတဲ့အစာလုံးကိုပေါ့နော်တုံးထားတာပါအ
ဒီရီချောကမြို့သမီးများအကျန်းဖက်ခံရမှုအထူးသဖြင့်အင်တွေးအကျန်းဖက်မှုတွေနဲ့ပတ်သက်ပြီးတော့တော်တော်လေးလေ့လာထားတဲ့
သူဆိုတော့ကျမတို့ဒီမြန်မာအမျိုးသမီးတွေပေါ့နော်သူတို့ကိုယ်သူတို့ဘယ်လိုအကောင်းဆုံးအကာအကွယ်ယူနိုင်မလဲရှင်အရေးကြီးဆုံးအခြေခံအချက်ကတော့မိမိကိုယ်ကိုမိမိလေးစားဖို့ပဲမိမိကိုယ်ကိုမိမိလေးစားဖို့ဆိုတာဘာလို့လဲဆိုတော့ဒီအမျိုးသားတစ်ယောက်ကိုပေါ့နော်ကိုယ်ကိုဘယ်လောက်ထိလေးစားမှုမပေးတာကို တိခံမလဲပေါ့နော်ဘာဖြစ်ဆိုအမျိုးသမီးတွေကငငယ်လေးကလေးကဘယ်လိုလေ့ကျင့်ပေးခံရတယ်လဲဆိုကြအဖေါ်တွေကပြောမယ်အမေတွေကပြောမယ်ဘာပဲဖြစ်ဖြစ်တိခံအဲ့တိခံတာကိုယ့်ဘဝကိုဘယ်လောက်ထိဒီအစိုးကျတရားမှုရှိမလဲပေါ့နော်အဲ့ဒါကိုတိတိကျကျဝေဖန်ပိုင်းခြားနိုင်စွမ်းရှိရမယ်ဒီလူကဒီလူကိုယ်ကိုစိုးကျိုးပေးတယ်ဆိုလို့ရှိရင်အဲ့ဒါကို အိမ်ထောင်ကိုမပြိုကွဲအောင်ထိမ့်သိမ်းဖို့ဆိုတော့ကောင်းတဲ့ရည်ရွယ်ချက်ပေါ့နော်အဲ့ကောင်းတဲ့ရည်ရွယ်ချက်ကိုဘယ်လောက်ထိထိန်းထားမလဲပေါ့ဘယ်လောက်ထိဘောင်ကျော်လာလို့ရှိရင်တော့ငါကတော့ဒီအိမ်ထောင်ရေးကိုဆက်ပြီးတော့ထိန်းထားလို့မသိတော့ဘူးလေပေါ့နော်အဲ့လိုမျိုးလူတိုင်းရဲ့ဝေဖန်ပိုင်းခြားနိုင်ပါတယ်ဒါမှမဟုတ်တတ်တိမရှိတာပေါ့အဲ့တတ်တိကိုလည်းလူမှုပတ်ဝန်းကျင်ကမ းစားဖို့ပေါ့နော်အဲ့ဒါကတော့အရေးအကြီးဆုံးပဲလို့ထင်ပါတယ်ရှင်ကိုကကိုလေးစားမှကိုကအဲ့ဒါမျိုးကိုလောက်တာမခံမှပေါ့နော်တခြားလူကလည်းကိုကိုမလုပ်ရဲဘူးပေါ့အဲ့ဒါလေးပါပဲ
Because it only serves to make me more determined to achieve my final goal. And I come back even stronger.
အပတ်စဉ်တင်ဆက်တဲ့အမျိုးသမီးကန္ဓာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်အလှပ်ပါ။ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့တွေအနေနဲ့ drone အဝေးထိန်းယာဉ်တွေတုံးဖို့ကြိုးပမ်းလာတဲ့အကြောင်းနဲ့ဒီပေါ်တုတ်ပြန်ချက်တွေကိုကိုအောင်ဆက်လက်တင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကအများပြည်သူလူညိုရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေအနေနဲ့အခုအခါမှာ drone အဝေးထိန်းယာဉ်ငယ်အသုံးပြုဖို့ဆောင်ရွက်လာကြပါတယ်။လွန်ခဲ့တဲ့နှစ်အတွင်း drone ဝယ်ယူမှုဟာအရင်နှစ်ပိုင်းတွေအတွင်းဝယ်ယူမှုထက်ပိုများတယ်လို့ drone ယာဉ်နဲ့ပတ်သက်ပြီးစောင့်ကြည့်လေ့လာနေတဲ့ Bart's College Drone လေ့လာရေးစင်တာကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ့အပြင်လည်းကယ်လီဖိုးနီးယားပြည်နယ် Los Angeles အပါအဝင်မြို့တော်တော်များများမှာတော့ရဲတပ်ဖွဲ့တွေအနေနဲ့အခုလိုမျိုး drone အသုံးပြုဖို့နဲ့ပတ်သက်ပြီးအကြိတ်အနေဆွေးနွေးနေရပါတယ်။ပါကစ္စတန်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်သူ Hamid Khan ကလုံခြုံရေးရဲတပ်ဖွဲ့တွေအနေနဲ့အဲ့ဒီလို drone အသုံးပြုမှာကိုစန့်ကျင်သူပါ။ရဲတပ်ဖွဲ့တွေကိုစစ်ဖက်သုံးခင်မီကရိယာတွေတက်ဆင်အသုံးပြုစေတဲ့အပေါ်သူကစိုးရိမ်နေတာပါ။အမေရိကန်မှာလူမျိုးရေးခွဲခြားဆက်ဆံမှုတွေရှိနေတယ်လို့လည်းသူကပြောပါတယ်။
Number 1 is as we all see the expanding and escalation militarization of
ဖြစ်ပြောင်းအခြေချနေထိုင်သူတို့အနေနဲ့အခုချိန်မှာလူမှုအဆိုင်ဝန်ကြီးတင်းမာမှုတွေရှိနေတယ်လို့ထင်ပါတယ်။ဆိုတော့ American ပြည်ထောင်စုရဲ့စံတန်ဖို့အစစ်မှန်တွေကိုကျွန်တော်ဘယ်လိုသိရမှာလဲ
။လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ drone အသုံးပြုမှာကိုစန့်ကျင်တဲ့အနေနဲ့ကန့်ကွက်ပြောဆိုမှုတွေလက်မှတ်ရေးထိုးတောင်းဆိုတဲ့လှုပ်ရှားမှုတွေပြုလုပ်ကြပါတယ်။ဒါပေမဲ့လည်းတချို့ခရိုင်ရဲတပ်ဖွဲ့တွေကတော့ drone ကိုစတင်စမ်းသပ်အသုံးပြုနေကြပါတယ်။drone အသုံးပြုတာဟာမျက်လုံးတစ်စုံအပေါ်ရလာတယ်လို့ပါပဲလို့ Los Angeles KI ရဲတပ်ဖွဲ့က Jack Ewell ကပြောပါတယ
် It allows us to get a view of a particular situation that's too dangerous
အနေနဲ့များတော့ကြောင့်လူနဲ့လိုက်ကြည့်လို့မရတဲ့နေရာတွေမှာ drone အသုံးပြုရင်အဆင်ပြေပါတယ်ကားတွေကလူမှတနတ်ပါမပါလူကသွားကြည့်တာတဲ့ drone ကိုလှုပ်ပြီးကြည့်ရုံမှာလူတွေကိုအထီးကိုင်းနေအောင်တခြားနီးလန်းတွေကိုလည်းသုံးသွားမှာပါ
Los Angeles မြို့ရဲတပ်ဖွဲ့က Horace Frank ကလည်
း I can tell you that this department has absolutely no intention of weapons.
drone ကိုလက်နက်လိုမျိုးအသုံးချတာမျိုးကျွန်တော်တို့အနေနဲ့မလုပ်ဘူးဆိုတာပြောနိုင်ပါတယ်။တကယ်လို့ကျွန်တော်တို့အသုံးပြုခွင့်ရတယ်ဆိုရင်လည်းလက်နက်လိုမျိုးအသုံးချလို့မရနိုင်အောင်တေချာဆောင်ရွက်ပါမယ
်။ရဲတပ်ဖွဲ့တွေအနေနဲ့ drone အသုံးပြုမှာကိုထောက်ခံသူ Eddie Lopez က
There's a lot of bad guys out there. So you got to keep the good.
ဆိုတော့တဲ့လူတွေကအများကြီးဆိုတော့ဘေးပတ်ဝန်းကျင်လုံခြုံမှုရှိအောင်တော့လုပ်ရမှာပါလို့သူကပြောသွားတာပါ။drone အသုံးပြုမှာကိုထောက်ခံသူနောက်တူဖြစ်တဲ့ Damian Walker က
I think in certain situations they do need
အချို့အခြေအနေတွေမှာဆိုရင်တော့သူတို့အနေနဲ့ drone လိုအပ်မှာပါလို့ပြောထားတာပါရဲတပ်ဖွဲ့တွေအနေနဲ့ drone အသုံးပြုမှာကိုစန့်ကျင်သူတူဖြစ်တဲ့ Toriano Weatherspoon ကတော
့ I think the drone would just be a new way of seeing what me
drone အသုံးပြုမှာဆိုရင်ကျွန်တော်တို့လိုဘာပြစ်မှုမှမကျွလွန်တဲ့သူတွေအတွက်အနောက်ရှက်ဖြစ်စေပါတယ်
ရဲတပ်ဖွဲ့ဘက်ကတော့ဘာကြောင့် drone အသုံးပြုဖို့လိုလဲဆိုတာကိုရှင်းလင်းတင်ပြတယ်လူလူဆွေးနွေးပွဲတွေကျင်းပပေးနေတယ်လို့ LA ရဲတပ်ဖွဲ့က Frank ကပြောပါတယ
် And I think it's incumbent upon us to try to allay those trust and those concerns and that is exactly
ဘာကြောင့် drone အသုံးပြုတယ်ဆိုတဲ့ရွေချက်ကိုသိပေမဲ့အကြောင်းမျိုးစုံပြပြီးတော့ကန့်ကွက်ကြင်ကြတဲ့သူတွေအများကြီးရှိပါတယ်လူတွေရဲ့ယုံကြည်မှုနဲ့စိုးရိမ်ပူပန်မှုတွေကိုပြေလျော့စေဖို့ဟာကျွန်တော်တို့ရဲ့တာဝန်လို့ထင်ပါတယ်ဒါကြောင့်မလို့ခုလိုမျိုးလူလူနဲ့တွေ့ဆုံဆွေးနွေးပွဲတွေတောက်လျှောက်လုပ်နေတာပါ
တကယ်လို့သာတင်းကျပ်တဲ့စီမင်းစည်းကမ်းတွေချမှတ်ပြီး drone အသုံးပြုတာကနေကောင်းမွန်တဲ့ရလဒ်တွေပြသနိုင်နေဆိုရင်တော့လူတွေရဲ့ယုံကြည်မှုပိုရလာနိုင်တယ်ဆိုပြီးတော့လေရဲတပ်ဖွဲ့ဘက်ကပြောပါတယ် drone ဝါသနာရှင်တဦးဖြစ်တဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်ကကိုရဲထွန်းကတော့ရဲတပ်ဖွဲ့အနေနဲ့စီကမ်းတကျသုံးဆွဲသွားမယ်ဆိုရင်အကျိုးရှိမယ်လို့ထင်ကြောင်းပြောပါတယ်
ကျွန်တော်ကတော့ပြောမယ်ဆိုလို့ရှိရင်တကယ်လို့အစိုးရနဲ့ဒီပေါ်တော့ကျွန်တော်ဒီမှာလုပ်တဲ့ဥပဒေကိုလုပ်တဲ့လူတွေပေါ့နော်အစိုးရရဲ့ဒါမှမဟုတ်ကျွန်တော်ဒီ state တွေကနေပြီးတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့တို့နေတဲ့ဒီဥပဒေတွေကိုဖွဲ့စည်းဥပဒေတွေကိုရေးဆွဲပြီးတော့ plate တွေကိုပေါ့နော်သုံးသိပ်ပြီးတော့ဘယ်လိုမျိုးတွေလက်ခိုင်းလိုက်လဲရှိမယ်ဥပမာထားလိုက်ပါတော့ကြာလူကြောင်းရဲ့အိမ်ပေါ်မှာသွားပြီးတော့ဒီဂျုံနဲ့တော့ပြန်တော့မယ်စုံစမ်းစစ်ဆေးမယ်ဆိုတဲ့အရေးဆုံးယူရမှာပြောမယ်ဆိုလို့ဆိုတဲ့ရှာဖွေခွင့်ပေါ့နော်ဟိုကောင်လို့ခေါ်တာပေါ့နော်ဒီကွာမအဲ့လိုမျိုးတွေ requirement တွေလုပ်ပြီးပဲဆိုလို့ရှိလို့ရှင်တော့အမတော်ကောင်းတဲ့ကိစ္စပဲပေါ့နော်။ဘာလို့ဆိုတော့ချို့နေရာတွေမှာကြာလူလူတွေပျောက်နေကြ။ဆိုစေ helicopter နဲ့တွားပြီးတော့ရှာတယ်ဆိုတာငွေကြီးကုန်တယ်အန္တရာယ်လည်းရှိတယ်။အဲ့လို drone ကြတော့ကြာဟို drone ပေါင်းမြင်းမဆင်းတော့တခါလေတော်လီမှာဖြတ်သွားပြီးတော့ live တော့ရှာလို့ရတယ်။ဘာလို့ဆိုတော့ drone camera ရလည်းအရင်ကောင်းတယ်။ zoom in လုပ်လို့ရတာတို့ပြီးတော့ quality ကအရင်ကောင်းလို့ဆိုတော့ပြောမယ်။ကောင်းတော့ပေါ့ကြာ။ဒီကလို့ကျွန်တော်ပြောဘုံလူတွေတော့ဆရာကြီးရှိတယ်ဗျာဘုံးလည်းကွဲအဲ့မှာသွားပြီးတော့တကယ်လားပါ냐ပေါ်နေကြရင်တော့နီးကပ်သွားကြည့်လို့ရတကယ်လို့ဘုံးလည်းကွဲသွားခဲ့ရင်တော့မှဒီပြောမစိတထောင်တထောင်တန်းဂျုံလေးတစ်ခုပြက်စီးသွားလူကြီးအသက်ကိုလည်းမသိထားဘူးလေဆိုတော့ဘာလို့ပြောဖို့ကစိုးရအနေနဲ့လိုက်နာရမယ်စီမီစီကန်တွေကိုလောက်ပြီးတော့ play တွေကလည်းဒီလိုအဲ့စီမီစီကန်တိုင်းလောက်သွားမယ်ဆိုလို့ရှင်ဒီဂျုံလေးကို play အခွက်မှာတုံးတာကျော်ကောင်းတယ်လို့ကျွန်တော်ကြည့်ကြပါတယ်
ဒါပေမဲ့လေပုတ်ကလေးကလွတ်လပ်မှုကိုထိပါစေတဲ့အခြေအနေမျိုးကိုတော့ရှောင်ရှားတင်တယ်လို့ပြောပါတယ်
ကျောင်းမစိကျွန်တော်ကိုယ်တိုင်လည်းသမီးကျွန်တော်အေးပေါ်မှာလာပြီးတော့ဂျုံကိုလာပြီးတော့ပြန်ပြီးတော့ကျွန်တော်လည်းကြည့်နေဆိုတော့ကျွန်တော်လည်းကြိုက်မှာမဟုတ်ဘူးနော်အဲ့ဒီဘောမျိုးပဲကိုချင်းစားတဲ့အနေနဲ့ပေါ့နော်ကျွန်တော်ကိုယ်တိုင်လည်းသမီးရဲ့အိမ်ပေါ်မှာသွားပြီးပြန်လာတော့သမီးကမှထားလိုက်ပါတော့သမီးအိမ်နောက်ပြန်လာရှင်းမဖို့ရှိတယ်ဗျာဆိုတော့စီမီစီရန်ဆိုတာလည်းဥမာထားလိုက်ပါတော့အာတို့နေရာတွေမှာလည်းဘယ်လိုကောင်းလဲပါဝါလိုင်းတွေရှိတယ်ဒီကိုကဂျုံကိုပြန်သွားတဲ့ခါကျလို့ဆိုရင်သွားပြီးတော့လက်စစ်ပြတ်တာတော့ဖြစ်သွားနိုင်တယ်ဆိုတော့တဘောကစီမီစီရန်နဲ့လောက်လာတဲ့ဆိုတာလည်းလူတွေရဲ့အဲ့ဒီကိုယ့်ရဲ့အနေနဲ့ပေါ့နော်နှခုလို့လည်းကာကွယ်တဲ့အနေနဲ့ဖြစ်တော့ကြောင်းမလို့ကျွန်တော်အနေနဲ့ကတော့စီမီစီကန်တွေရှိတဲ့လိုက်လာတဲ့နဲ့ပေါ့ဆိုတော့ကျွန်တော်တို့လည်းအခွင့်အရေးရှိတဲ့ဒါပေမဲ့လည်းလိုက်နာတဲ့စီကန်တွေလည်းလိုက်နာသွားမယ်ဆိုတဲ့အလုပ်တွေလည်းကောင်းတော့ပေါ့နော်စီလဲလျှောက်တာကြားလဲဆွဲတာတဘောမျိုးပေါ့
အခုခါမှာတော့ drone ရင်တွေကိုကဏ္ဍမျိုးစုံမှာအသုံးချဖို့ကြိုးစားနေကြတာကြောင့်ရေရှည်မှာတော့မလွဲမရှောင်အသုံးပြုလာနိုင်တဲ့အခြေအနေတွေလည်းရှိနေတာပါစီးပွားရေးလုပ်ငန်းတွေမှာလည်း drone ရင်တွေအသုံးချဖို့ဆောင်ရွက်နေတဲ့အကြောင်းကိုရဲထွန်းကအခုလိုပြောဆိုပါရယ
် drone နဲ့ပတ်သက်ပြီးတော့ drone flight တွေမလို့ဘယ်လိုကောင်းလဲ school တွေကို training နေရှိတယ်ပြီးတော့ certificate တွေကြီးလို့ရတယ်တကယ်လို့အရင်ကတုံးချက်သွားပြီးဆိုဆောင်းမွေးတွေအောင်သွားပြီးဆိုလို့ရှိရင်အခုက drone ကပြောမယ်ဆိုလို့ရှိရင်ဟိုက fast growing industry တော့အရန်ကိုအတိုးတက်လာတဲ့ပုံစံဒီ industry တော့နော်ဒီနေ့ပေါ့အလုပ်ဌာနတစ်ခုဖြစ်လာပြီပေါ့နော်ဒီနေရာတစ်ခုဖြစ်လာပြီဆိုတော့အခုဆိုရင် online မှာကြည့်လိုက်မှဆိုရင်ဒီ movie ဒီရုပ်ရှင်လုပ်တဲ့ company တွေဒင်းဌာနတွေဒီအစိုးရကနေပေါ့ Amazon တို့ရောနော်တော်တော်များများအခုကအဲ့ drone ကိုတကယ်ကိုတို့နေ့ပေါ့ license ရှိတဲ့လူမျိုးအခုအလုပ်ကအရန်လွယ်ပေါ့ဆိုတော့ဟိုတွေက freelance work ရောဒီလုံးမခံမနဲ့ဒီလိုလုံးတစ်ခုတစ်ခုနဲ့ပါပြီးတော့ password ပေးပြီးတော့ဒီအခကြီးမှုရှိတဲ့လုံးလို့ရတယ်တောင်းမလို့စစ်လဲနာကစားအနေနဲ့လုံးလို့ရတယ်ဗျအခုကအရန်ကိုဖြစ်စားလာတယ်တဘောကဟိုကျွန်တော်တော်တော်လေးကျွန်တော်စဉ်းစားတော့ဗောလဲကြိုးစားပြီးတော့အဲ့ဒီခုနက FA test တွေပဲခုနဆောင်းမွေးတွေပြချလို့အောင်မြင်ခဲ့လို့ဆိုလို့ရှိရင်တော့အခွင့်အရေးအများကြီးရှိပါတယ်ပေါ့ဆိုတော့နာကလည်းကောင်းတယ်အားလုံးလည်းဘယ်လိုကောင်းလဲဟိုတူတော့ဆောင်ွက်တယ်တော့လက်ရှိမှုကြည့်ကြည့်ပါလေဆောင်ွက်ရတော့ပြောမစေလေးမြန်မောင်းနေလူတယောက်ရဲ့နှီးပါးလောက်ကိုတို့နေရာတွေမှာလဲဘူးဒရာရှိမှုလို့လဲအကျိုးလေးလောက်မလို့တာပေါ့နော်အရက်ကောင်းပါလေအရင်ကလည်းအခွင့်အရေးအရှိပါလေ
အ အပတ်စဉ်တင်ဆက်တဲ့သုရဆုံးလေအမေရိကန်တခွင့်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစည်းအဝေးကထုတ်လွှင့်ခဲ့တဲ့အစည်းအဝေးတွေကို VOA Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နေလေအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်အင်္ဂလိပ်စာနဲ့မတ်ကျေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်။အခုဆက်လက်ပြီးတော့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုတင်ပြပေးပါမယ်။ဒေါက်ခင်မြတ်သက်စူးစီတင်ဆက်ထားပါရရှင်။
ချင်းတွေရဲ့ပြန်တန်းပုံနှိစနစ်တွေကို2018ခုနှစ်မှာပထမဆုံးစပြီးအသေးစိတ်လေ့လာနိုင်ခဲ့တာမို့နောက်မှာချင်းလောက်သိငယ်တဲ့ရင်ပြန်လေးတွေအပါအဝင်လေးချောင်းလောကအတွက်နှီးပညာအသစ်တွေပေါ်ဖို့လမ်းပွင့်လာတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးမှာပါချင်းတွေရဲ့အမှုအကျင့်တွေနဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေကအတော်များများသိထားကြပေမဲ့သူတို့ရဲ့ပြန်တန်းမှုနဲ့ပတ်သက်လို့တော့အဖြေမပေးနိုင်တဲ့မိကွန်းတွေအများကြီးကြံနေစေပါအကောင်ကလေးကသေးသလောက်တောင်ပန်ခတ်တဲ့နှုံးကတိတ်ကိုမြန်နေတာမို့သူတို့ဘယ်လိုပြန်တန်းနေဆိုတော့ကိုသိကြံနေကြတာဖြစ်ပါတယ်အခုလိုတိတ်မြန်တဲ့နှုံးနဲ့အတောင်ပန်ခတ်နေတဲ့ခြင်အကောင်သေးသေးလေးမှာတိတ်ကြီးတဲ့ခြေချောင်းတွေနဲ့အန်တနာအယုံခံတွေရှိနေတာမို့သူ့ရဲ့လှုပ်ရှားမှုကိုဓာတ်ပုံရပ်ယူပြီးလေ့လာဖို့အတွက်ကတိတ်ကိုခက်ခဲနေတာဖြစ်ပါတယ်အခုတော့ဗြိတိန်နိုင်ငံ Oxford တက္ကသိုလ်ကပြန်တန်းတဲ့သရဝါများလေ့လာရေးအဖွဲ့ကနေ London တက္ကသိုလ် RVC တောင်ဝင်တရိတ်ဆန်ဆေးကုဌာနနဲ့ဂျပန်နိုင်ငံ Chiba တက္ကသိုလ်တို့နဲ့တွဲပြီးချင်းတွေရဲ့ပြန်တန်းမှုကိုပူးတွဲလေ့လာခဲ့ရမှာအောင်မြင်မှုရခဲ့ပါပြီ။သူတို့က Super High Speed မျက်နှုံးမြင်ကင်မရာတွေနဲ့ကွန်ပျူတာဆန်းစစ်မှုတွေကိုသုံးပြီးချင်းဘလူးနီးနဲ့ပြန်တန်းတယ်ဆိုတာကိုနားလည်အောင်စူးစမ်းခဲ့ကြတာဖြစ်ပါတယ်။ပြန်တန်းတာနဲ့ပတ်သက်ပြီးဗရုံးကောင်တွေရဲ့ပုံမှန်မပြန်တန်းနိုင်တဲ့ပြဿနာကိုပဲဖြေရှင်းနိုင်သေးတဲ့သိပ္ပံပညာရှင်တွေဟာအခုတော့ခြင်တွေရဲ့ပြန်တက်လိုက်ခြင်းနဲ့ကြွေပီးပီးခြင်းအချိန်တွေမှာဘာကြောင့်အတောင်ပံခတ်နိုင်လဲဆိုတာကိုရှင်းပြနိုင်ပြီဖြစ်ပါတယ်။သူတို့ရဲ့တွေ့ရှိချက်ကို Nature စာဆောင်မှာ2018ခု March လထဲမှာဖော်ပြခဲ့တာဖြစ်ပါတယ်။ယောဂပိုးတွေတည်ဆောင်ရမှာနာမည်ကြီးတဲ့Hulex ချင်းချားကိုလိလာဖို့ဓာတ်ပုံရရမှာဘယ်လောက်အခက်ခဲတွေနဲ့ရင်ဆိုင်ခဲ့ရတယ်ဆိုတာတွေကိုဖော်ပြထားပါတယ်။ခန္ဓာကိုယ်ထူးထူးခြားခြားရှည်မြောမြောနဲ့တောင်ပန်ပြက်ကျင်းတဲ့ချင်းချားမှာတခြား insect တွေနဲ့မတူတဲ့ထူးခြားတဲ့ပြန်တန်းတဲ့ပုံစံရှိပါတယ်။ချင်းချားဟာ40ဒီဂရီကွေ့ရမှာတစ်စက္ကန့်ကိုအကျဉ်း800လောက်အတောင်ပန်ခတ်ပါတယ်။ဒါဟာသူ့လိုအကောင်သေး insect အများစုပြန်တန်းနှုန်းထက်၄ဆလောက်မြန်းနေတာမို့သူရဲ့လှုပ်ရှားမှုကိုမှတ်တမ်းတင်ရိုက်ကူးဖို့အတွက်တိတ်ကိုခက်ခဲနေတာဖြစ်ပါတယ်။သူတို့ရဲ့တောင်ပန်ရက်ခတ်တဲ့ဒေါင်ကျိုးအခြေကလည်းတခြားအခုချိန်ထိတည်ထားသမျှ insect တွေထက်ထက်ဝက်လောက်ကိုငယ်နေတာမို့အခုလိုအမြန်ပြန်တန်းနိုင်တာပါ။ဒီပြဿနာကိုကျော်လွှားနိုင်ဖို့အတွက်ဘယ်လိုကြိုးစားခဲ့ရလဲဆိုတာကို Oxford တက္ကသိုလ်ပြန်တန်းတဲ့သရဝါများလေ့လာရေးအဖွဲ့ရဲ့ဇီဝဗေဒဌာနကDr. Simon Walker ကပြောပါတယ
် So we got around it by using state of the art infrared LEDs and designing a custom lighting rig and also by using 8 camera views
ကင်မရာရှိလုံးနဲ့ရိုက်ပါတယ်သုံးနေကြမီထိုးတဲ့ပုံစံကိုပဲသုံးပြီးတတ်ထားတဲ့မီလုံးတွေကနောက်ဆုံးပေါ်အနီရောင်အောက်ရောင်ကြီးသုံးမီတွေပါ Insect brown တွေကိုရိုက်မယ်ဆိုရင်ပုံမှန်အတိုင်းကကင်မရာအနည်းဆုံးနှလုံးလောက်ပဲလိုတာပါအခုတော့ကင်မရာတွေပိုတက်ထားတဲ့အတွက်ဒီကောင်ကိုဒေါင်းမျိုးစုံကနေမြင်နိုင်ပါတယ်ဒီလိုရိုက်နိုင်တဲ့အတွက် insect guru မှာတနေရာအတွက်အစေးစိတ်စီခြင်းရင် 3D ပုံရအောင်တွက်ယူနိုင်ပါတယ်။ဒါပေမဲ့ဒီချင်းအာယုန်ခံဖို့သုံးတဲ့ antenna နဲ့သူ့ရဲ့ခြေချောင်းတွေကမြင်ကွင်းကိုဝင်ရှုပ်နေရမှုပြဿနာရှိတတ်ပါတယ်။အခုလိုကင်မရာရှိလုံးကိုသုံးတော့မှကင်မရာတစ်ခုမှကွဲနေရင်နောက်ကင်မရာမှာမြင်နိုင်တာမို့ချင်းရဲ့အတောင်ပံတွေဘယ်လိုခတ်တယ်ဆိုတာကိုသေသေးချာချာမြင်နိုင်မှာဖြစ်ပါတယ
်။ဒီနည်းပညာမှာတစ်စက္ကန့်ကိုပုံပေါင်း1000ရအောင်ယူနိုင်ပါတယ်။ဒါကြောင့်လဲအရင်တော့ကမမြင်ခဲ့ကြတဲ့ insect ပိုးကောင်တွေရဲ့ပြန်တမ်းမှုကိုသိလာရတာဖြစ်ပါတယ်။သူတို့ဟာ studio ခန်းလေးထဲမှာမျက်နှုံးမြင်ကင်မရာတွေကိုတက်ဆင်ထားပြီးကွန်ပျူတာနဲ့အထူးလေ့လာတာဖြစ်ပါတယ်။ချင်းရဲ့အတောင်ပံခတ်မှုကိုသုံးပတ်မြန်းနားလည်အောင်မှတ်တမ်းတင်ပြီးချင်းရဲ့ရှုပ်ထွေးလာတဲ့ပြန်တမ်းမှုကိုပုံဆွဲယူတာဖြစ်ပါတယ်။ဒီခါမှာချင်းရဲ့ပြန်တမ်းမှုကိုကင်မရာ၈ခုကနေတစ်စက္ကန့်ကိုပုံပေါင်း1000မှတ်တမ်းတင်နိုင်ခဲ့ပါတယ်။
So mosquitoes use three aerodynamic tricks in order to support their body weight. The first of these is a leading edge vortex, a trailing edge vortex, and rotational drag. These last two are novel systems, and they both rely on the really subtle
secretions of the leading edge vortex to core Lego Queen. အရှိဘက်ကအချံကိုသုံးတဲ့ပုံစံဖြစ်ပါတယ်။အင်းဆက်ပိုးတွေတိုင်းမှာပြန်ဝဲဖို့အတွက်အဲ့ဒီအချံကိုအဓိကသုံးတဲ့စီကြပေးမယ်။ချင်းတွေကတော့တခြား music တွေနဲ့မတူပဲဒီနေရာကိုသိအာမကူပါဘူး။သူတို့အဓိကအားကိုးတာကတောင်ပန်ရဲ့လေခွင့်ရမှာသုံးတဲ့အနောက်ဘက်ကအပိုင်းtrailing edge vortexနဲ့rotational drag လို့ခေါ်တဲ့လေရဲ့ဝဲကရော့ကိုပြန်ပြီးတွန်းကန်တဲ့အားကိုသုံးတာပဲဖြစ်ပါတယ်။
trailing edge vortex ma ate ko pong pho lai pi ai niya ga ni chin ye yin ataung ma khat chin nong ga paw la de si chang dai ataung ko tan niya lo pi swan yin ko pyan pi tong ga ra phit par de di ni snit ga ni naw ma te ngae de le de pyan tan de set kle rue twet design thit rue ko ti twet nai me lo yong chi ja par de.
So we have smallish drones, but we have nothing down to the size of an insect, and certainly not down to the size of a mosquito, where the whole body is only a few millimeters long.
Drone in these are little general twin jibare, Tabime, Chinlo, Tagonu, millimeter, never see the UA, insect program, Uram Sivabu. Now be well, Uyare, quadcopters, drone in a fizzy lyric swing, a tremor or lutein sidolo yavare. Tame Sugo, Lirep Yambi, Mammas, and Libby Linim Epsipshi.
တယ်လီဂျမ်နဲ့ပြုတ်ပြနိုင်ပြီးပြုတ်မကြရင်တော့မှအနည်းဆုံးအထင်းရအတော့ခက်မှာပါဒါပေမဲ့အင်းဆက်ပူကောင်တွေကတော့ဓာမျိုးအခြေအနေမှာအတော့ကိုထိနိုင်တာတွေ့ရပါတယ်လေစိတ်ပြင်းရင်တော့ခဏရေးရှိရပါတယ်ဒါကြောင့်မို့သူတို့တွေဘယ်လိုပြန်တန်းရလဲဆိုတာကိုသိလာရတာဟာဒီပထမအဆင့်မှာပဲရှိနေသေးတာဖြစ်ပြီးသူတို့အကြောင်းကိုကြည့်တဲ့ပိုးပြီးသိအောင်လေ့လာစရာတွေရှိပါသေးတယ်လို့ Dr. Walker ကပြောပါတယ်ဒီချင်းတွေရဲ့ယောဂပိုးတွေဘလို့သေဆောင်နေဆိုတာကိုပါနားလည်လာနိုင်တဲ့ပြင်ဘလို့ရက်တော့အောင်တားဆီးနိုင်မယ်ဆိုတာကိုပါသိလာနိုင်မယ်လို့ညွှန်းလင်းထားတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့မြင့်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးကြဦးမယ်နော်
တောက်ကြညသိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်စနေမနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ30နဲ့40 49နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လုံးကြီးညာပေးပါမယ်ရှင
်ဒီနေ့2019ခုနှစ်အတွက်ငင်းကြဲနိုဘယ်ဆုကိုနျူကလ িয়ার လက်နက်ပြသရေးနိုင်ငံတကာလှုပ်ရှားမှုဖွဲ့ ICAN ကိုကြီးမြှင့်လိုက်ပါတယ်nuclear လက်နက်တရအန်ဒီယာအရင်နှောင်းကတည်းကပုံမှုကြီးထွားလာနေချင်းဖြစ်အားဖြင့် nuclear လက်နက်ပြသရေးကြိုးပမ်းနေတဲ့အဖွဲ့ကိုစုပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်း Norway Nobel Committee ကပြောဆိုခဲ့တာပါ American သမ္မတ Donald Trump က nuclear စီစဉ်တဲ့ပတ်သက်လို့ UN နဲ့မြောက်ကိုရီးယားပေါ်ပြင်းပြင်းထန်ထန်သတိပေးပြောဆိုနေချိန်မှာပဲ2019ငင်းငယ် Nobel ဆုကို nuclear လက်နက်ပြသရေးကြိုးပမ်းနေတဲ့အဖွဲ့ကိုချီးမြှင့်လိုက်တာပါသမ္မတ Trump ကတော့ UN နဲ့ရထားတဲ့ nuclear သဘောတူညီချက်ကိုပယ်ဖျက်ပြီးပြည်နယ်ချင်းရှိတဲ့တန်ခတ်ရေးရမှုတွေထပ်မံချမှတ်ဖို့ American လူထုကိုအားကိုးမဲ့အလားအလာလည်းရှိနေပါတယ်မနေ့တုန်းကလည်းအီရန်သဘောတူညီချက်နဲ့ပတ်သက်လို့စစ်ပတ်ဆိုင်ရာခေါင်းဆောင်တွေနဲ့သမ္မတ Trump အင်ဗျူတော်မှာဆွေးနွေးကြတာပါအမေရိကန်ပြည်တော်စု Las Vegas မြို့မှာလူပေါင်း58ယောက်သေဆုံးပြီးရန်နဲ့ချီထိခိုက်ဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုမှာရဲတပ်ဖွဲ့ကရှာဖွေနေတဲ့တနတ်သမား Stephen Petro ရဲ့ကားကိုတွေ့ရှိသွားပါပြီတနတ်သမားကရီးစားဖြစ်သူ Mary Lou Donnelly နဲ့အတူနေခဲ့ဘူးတဲ့နေကိုရဲတပ်ဖွဲ့ကဝရမ်းမိတ်နဲ့ဝင်ရောက်ရှာဖွေရမှာ Honda Tesco မြို့စားကားကိုတွေ့ရှိခဲ့တာဖြစ်တဲ့ကြောင့်မနေ့တုန်းကပဲရဲတပ်ဖွဲ့ကပြောဆိုထားတာပါပြကမှုမူကျူးလွန်ရင်ရက်တွေလာတွေအတွင်းမှာတနတ်သမားကဂီတာပွဲတွေကိုအပေါ်စီးကမြင်ရတဲ့တခြားဟိုတယ်တွေကို Las Vegas မြို့မှာသာမကရှီကာဂိုမြို့မှာလည်းငှားရမ်းခဲ့ကြောင်းတောင်လုံညုံရေးတောင်ရှိသူတွေကပြောဆိုထားကြပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေဆက်လက်ထွက်ပြေးနေစေဖြစ်တာကြောင့်အရေးပေါ်အကူအညီပေးနိုင်အောင်ပြင်ဆင်ထားဖို့ကုလသမဂ္ဂကသတိပေးထားပါတယ်လိုအပ်နေသူတွေအတွက်အကူအညီပေးဖို့6လစာခန့်မှန်းချီအမေရိကန်ဒေါ်လာ434သန်းလိုအပ်နိုင်ကြောင်းလည်းပြောဆိုနေတာပါ
တတင်းအချင်းချုပ်ကိုကွန်လုံးပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gadis Finance ဖြစ်ပါတယ်။ကျွန်မရှာဖောင်ပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VO American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တော်ရရှင်များအားလုံးရွှေလန်းချမ်းမြေ့ကြပါစေ။ VO မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.